Welcome to the Voice of America in Burmese.
Mingla Naja Machin, Malasangaye, Tinina Ninabe, POE Myanmar Wise Season Evo, Washington Murogani, Jaya at the 20 Babishin, Jama Sumia Mama. မြန်မာနိုင်ငံမှာဆရာနာတင်းခဲ့ပြီးတဲ့နောက်လုံခြုံရေးတွေလက်ချက်နဲ့တနင်္ဂနွေနေ့တုန်းကဆန္ဒပြသူအများဆုံးတေဆုံးခဲ့ပြီးတဲ့နောက်လက်ခံဖုံးကနေအင်တာနက်ဆက်သွယ်မှုတွေကိုဖြတ်တောက်ထားပါတယ်ရန်ကုန်မြို့ရဲကမြို့နယ်6ခုမှာလည်းဆေးအုပ်ချုပ်ရေးထုတ်ပြန်ထားပါတယ်ဒါပေမဲ့ဆရာနာရှင်စန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့အာရုံမတော်ပါဘူးဒီနေ့လည်းမြို့တော်တော်များများမှာလုံခြုံရေးတွေပ ာနိုင်ငံတွေကတရုတ်အကျိုးစီးပွားတွေအတွက်စိုးရိမ်တယ်လို့တရုတ်အစိုးရကပြောပါတယ်
။对中方机构和人员安全受到影响非常关切。中方
တရုတ်လုံခြုံရေးနဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးကိုထိရောက်ဆုံးကာကွယ်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြောကြားထားတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဂျပန်ကတော့မြန်မာပေါ်စီးပွားရေးနဲ့မူဝါဒရေးရာပိုင်းဘယ်လိုတုံ့ပြန်မလဲဆိုတာစဉ်းစားနေတယ်လို့ပြောပါတယ်။အပြည့်အစုံမကြားခင်မှာသိရမှာပါ။အခုအရင်ဆုံးတော့ဒီကမ္ဘာမှာထိတန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့မခွန်ညိုတို့အကြေညာပေးကြပါမယ်ရှင်
။မြန်မာနိုင်ငံတွင်စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြမှုတွေဆက်ရှိနေပြီးတော့ပြစ်ခတ်နှိမ်နှင်းမှုတွေလည်းဆက်ဖြစ်နေရမှာဒီကနေ့မတ်လ15ရက်နေ့မှာတော့တနင်္ဂနွေလုံးမှာ10ဦးထက်မနည်းသေဆုံးခဲ့ပါတယ်။ညဉ့်ညမျိုးကဆန္ဒပြမှုကိုဒီကနေ့မနက်ပိုင်းမှာဒီစစ်နဲ့ပြစ်တာကြောင့်သေဆုံးသူ9ဦးရှိပြီးတော့ဒဏ်ရာပြင်းထန်ရသူတွေလည်းရှိခဲ့ပါတယ်။မန္တလေးကဆန္ဒပြမှုကိုပြစ်ခတ်နှိမ်နှင်းတာကြောင့်လည်းဆန္ဒပြသူ2ဦးထက်မနည်းသေဆုံးပါတယ်။အောင်လံမြို့မှာလည်း2ဦး၊ဂျိုးပင်ကောင်းမြို့နယ်မှာ2ဦး၊အောင်ပန်းမှာ2ဦးဆန္ဒပြသူတွေပြေဆုံးခဲ့ပါတယ်။ရန်ကုန်မြို့ကတိုင်သာယာ၊အင်းစတိန်၊မြောက်ကလာဘားတို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်းတာတွေရှိနေသေးဖြစ်ပါတယ်။ထိခိုက်ပြေဆုံးတဲ့စီးအကြီးအကျယ်မရဘူးတော့။နိုင်ငံအနှံ့မှာတော့လက်တိုင်တယ်လီဖုန်းပေါ်ကအင်တာနက်လိုင်းတွေကိုဖြတ်တောက်ထားတာမလို့နေရာအနှံ့ကသတင်းစီးဆင်းမှုတွေလည်းပြတ်တောက်နေပါတယ်။တချို့နယ်မှာလည်းအဖမ်းစည်းတွေလည်းရှိနေပါတယ်။နောက်ပိုင်းသတင်းစာတွေနဲ့သတင်းပြပုချက်တွေမှာသိစိတ်နားဆင်နိုင်ပါတယ်။ရန်ကုန်တွင်းကနောက်ထပ်မြို့နယ်၄ခုကိုပါဆေးအုပ်ချုပ်ရေးနေမည်ဖြစ်နေကြီးနာလိုက်တာမို့လို့ရန်ကုန်တိုင်းတွင်ဆေးအုပ်ချုပ်ရေးတက်မှတ်တဲ့နေမည်၆မြို့နယ်ရှိသွားပြီဖြစ်ပါတယ်။ရန်ကုန်လှိုင်သာယာနဲ့ရှိပြည်သာမြို့နယ်တွေကိုမတ်လ14ရက်နေ့ညနေပိုင်းကဆေးအုပ်ချုပ်ရေးနေမည်ဖြစ်ကြီးညာခဲ့တယ်လို့ပဲမြောက်တကုံတောင်တကုံဒဂုံစိတ်ကန်းနဲ့မြောက်ကလာပမြို့နယ်တွေကိုတော့ဒီကနေ့မတ်လ15ရက်နေ့မနက်ပိုင်းမှာဆေးအုပ်ချုပ်ရေးနေမည်တွေဖြစ်တက်မှတ်ကြီးညာပါတယ်။ဆေးအုပ်ချုပ်ရေးနေမည်တက်မှတ်မှုအရအုပ်ချုပ်ရေးကိစ္စရပ်များအပြင်တရားစီရင်ရေးကိစ္စရပ်တွေကိုသက်ဆိုင်ရာနေမည်တိုင်မှုတွေကတာဝန်ယူဆောင်ရွက်နိုင်ပါတယ်။ဒါကြောင့်မလို့လေနိုင်ငံရေးပုံမှန်တွေပြင်ရရွာညင်ဝဲပြည်ပြားရေးဆိုင်ရာပုံမှန်တွေကိုပါစစ်တရားရုံးတွေဖွဲ့ပြီးတော့အချင်းချုပ်တရားစီရင်နိုင်ပါတယ်။မတ်လ14ရက်နေ့တုန်းကဆရာနာပင်မှုဆက်ညီဆန္ဒပြလှုပ်ရှားမှုတွေကိုရဲနဲ့စစ်တပ်ကအကြမ်းဖက်ပစ်ခတ်နှိမ်နှင်းတာကြောင့်စိုက်တာမျိုးနယ်တစ်ခုထဲမှာပဲလူ90ထက်မနည်းသေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့ပါတယ်။စံတန်မျိုးနယ်တွင်ကတရုတ်ပိုင်ထေကျုပ်စေယုံနှစ်ခုလည်းမိလောင်ကျွမ်းမှုရှိခဲ့ပါတယ်။အဲဒီနောက်ညနေပိုင်းမှာတော့ဆေးအုပ်ချုပ်ရေးကောင်စီကနေပြီးတော့စံတန်မျိုးနယ်ကိုဆေးအုပ်ချုပ်ရေးနေမည်တတ်မှတ်ပြီးတော့ရန်ကုန်တိုင်းမှုကိုလုတ်ပိုင်ခွင့်အာဏာလွှဲလိုက်တာပါ။စိုက်တာနဲ့ရှူပီတာမြို့နယ်ခင်းမြို့နယ်ကိုစေုပ်ချွေကြီးညာပြီးတဲ့နောက်ပိုင်းညာပိုင်းမှာလည်းတောင်တကူမြောက်ဩကလာစတဲ့နေရာအတော်များများမှာညာသပိတွေဆက်ဖြစ်ပြီးတော့စစ်တပ်နဲ့ရဲကပစ်ခတ်နှိမ်နှင်းတာကြောင့်နောက်ထပ်ပြေဆုံးမှုတွေရှိခဲ့ပါတယ်။အခုဒီကနေ့မတ်လ15ရက်နေ့မှာစေုပ်ချွေနေမည်ကြီးညာထားတဲ့စိုင်းတာယာမြို့နယ်ပါဝင်နေရာတချို့မှာဆရာနာရှင်စက်နေရေးဆန္ဒပြလှုပ်ရှားမှုတွေဆက်ရှိနေစေဖြစ်ပါတယ်။စာကြည့်သိသိခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်မှာတရားဆက်ဆုထားတဲ့အမှုတွေကိုကြားနာဆက်ဆီးဖို့ဒီကနေ့နေပြည်တော်မှာယုံချင်းရှိပေမဲ့အင်တာနက်အခက်အခဲကြောင့်ရှေ့ဆိုင်လဲရပြီးတော့ရှစ်နေကုစလေလွှဲစားကိုလည်း NLD ဗဟုအလုံးမှုဆောင်ဖွဲ့ကကျင့်သွင်းတဲ့ဥက္ကမောင်စောအစားဦးယူရချင်းနဲ့ဒေါ်မင်းမင်းစိုးတို့နှစ်ဦးကိုပဲရဲကဆောင်ရွက်ပေးသေးတယ်လို့ရှစ်နေဥက္ကမောင်စောကပြောပါတယ
်။ဒီကနေ့ကတော့ကျွန်တော်တို့ယုံကဗီဒီယိုကွန်ဖရင့်မလုပ်ဖြစ်ပါဘူး။အဲဒါခင်ဗျားတို့လည်းသိတယ်အင်တာနက်မရဘူး။မရတဲ့ကြောင်ဗီဒီယိုကွန်ဖရင့်လုပ်လို့ရှိဘူး။သို့တော့အစောပိုင်းမှာအဲ့ဒီရှစ်နေကုစလေကကိစ္စပတ်သက်တယ်။ရဲကနေဆိုပေါ်ပြီးတော့ပြောပါမယ်။ဆိုတော့အဲ့ဒီကိစ္စကိုဆွေးကြပါမယ်
။ဒေါ်ဆန်းစုကြည်ပေါ်ဆက်သွေးစကားပြောဆက်တွေတရားမဝင်တင်သွင်းမှုနဲ့ကနေဦးတရားဆွဲခဲ့ပြီးတော့အဲ့ဒီနောက်မှာတော့ဒီ COVID-19 ကာကွယ်စည်းမျဉ်းတွေကိုချိုးဖောက်ခဲ့တယ်ဆိုပြီးတော့တဘောဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေချိုးဖောက်မှုနဲ့အာဏာသိမ်းဆုပ်ချုပ်ရေးကောင်စီကတရားဆွဲဆိုပါတယ်စစ်တပ်ကရသားဆွေးအကိုဖြုတ်ချပြီးတော့အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကစပြီးတော့ဒေါ်ဆန်းစုကြည်နဲ့အတူနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့စုဝထေးတန်းခေါင်းဆောင်တွေ NLD ပါတီခေါင်းဆောင်တွေအများပြားကိုဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်အကြမ်းဖက်ခံရတဲ့ပြည်သူတွေအနေနဲ့မိမိကိုယ်ကိုခုခံပိုင်ခွင့်ရှိတယ်လို့ CRPH ခေါ်တဲ့ပြည်သူ့လွှတ်တော်ကုစားပြုကော်မတီကမတ်လ14ရက်နေ့ရက်စွဲနဲ့ထုတ်ပြန်လာတဲ့နောက်ရန်ကုန်ပါဝင်နေရာတော်မြတ်များမှာဒေသခံတွေဟာကိုယ်ရက်ရွာလုံခြုံရေးအတွက်ကာကွယ်ရေးအစီအမံတွေကိုတိုးမြှင့်ဆောင်ရွက်လာတာတွေ့နေရပါတယ်။ တရားမဝင်အာဏာသိမ်းစစ်ကောင်စီရဲ့လက်နက်ကင်ဖွဲ့စည်းတွေကအကြမ်းဖက်တစုံတရာကျူးလွန်လာလို့ရှိရင်တည်ဆဲပစ်မှုဆိုင်ရာဥပဒေအခန်းလေးရကိုကိုကိုခုခံပိုင်ခွင့်ရှိတယ်လို့ CRPH ကထုတ်ပြန်ပါတယ်။တရားလွှတ်တော်ချုပ်ရှင့်နေကြီးဦးကြည်မြင့်ကလည်းအခုကြီးစစ်အုပ်ချုပ်ကောင်စီရဲ့လက်နက်ကင်ဖွဲ့စည်းတွေရဲ့ရပ်သားတွေပေါ်လလွတ်စပယ်ပြုနေတာတွေဟာဥပဒေနဲ့မညီညွတ်ဘူးလို့ view ကိုပြောထားပါတယ
်။ကိုအသက်၄၀လောက်ဒီအထိလှုပ်လာမယ်ဆိုရင်တော့ရပ်သားကြီးဥပဒေရခုခံပိုင်ခွင့်ရှိတယ်ပေါ့နော်။ဒီသူလူတွေဘက်ကလည်းသူတို့ဟာအာသိမ့်ထားတဲ့တပုံတွေဆိုပြီးတော့အဲ့လိုမြင်နေပေါ့ဗျာ။သူကလည်းသူကလည်းအုတ်ချုပ်တယ်လို့မြင်နေပေါ့ဗျာ။ဒါဆိုဘယ်နိုင်ငံမှာလည်းအိမ်မှဖြစ်သေးဘူး။အဲ့လိုဖြစ်နေတဲ့အချိန်မှာတော့သူကလည်းပဲသူ့လုပ်တာကြီးတာ။တရားဝင်တယ်။ပြည်သူလူကလည်းဆရာတော်ကဥပဒေကြီးထုတ်တယ်။ဥပဒေမရှိတော့ဘူး။အဲကြောင့်ကျွန်တော်တို့ကကုကံပိုင်းရှိတယ်။ကျွန်တော်တို့အိုးရင်စုတယ်၊အဲ့အိုးရင်စုတယ်။တရားမြတ်တာမှုပဲဓမ္မဘက်ကကြည့်မယ်ဆို။ပြည်သူလူတို့အိမ်ကြည့်ပေါ့ဗျာ။လိုက်ပြီးတော့ဘာလည်းမပါဘဲနဲ့။လာဖမ်းဆီးတယ်၊ပြစ်စီတွေလုတယ်၊အယူတွေအေးယူတယ်ဗလာဒီပြတ်တယ်ဗျအပေါ်ဝင်းစည်းစလို့စီးနေတော့ကျင်းတဲ့လူကြီးကျင်းတော့နေဥပဒေနဲ့တော့မညီဘူးပေါ့ဗျာ
မိမိကိုယ်ကိုခုခံပိုင်ခွင့်ရှိတယ်လို့ CRPH ကပြောဆိုတဲ့နေရာမှာဥပဒေကိုညွှန်းဆိုထားတာပဲရှိပြီးတော့ဘယ်လိုခုခံကာကွယ်ရမလဲဘယ်လိုခုခံကာကွယ်နိုင်မလဲဆိုတာကိုတော့တိကျကျရှင်းလင်းလင်းပြောထားတာမရှိပါဘူး88ညီငယ်ရင်းနဲ့ပွန်လင်းလူဖွဲ့စည်းကောင်းဆောင်ကိုမင်းကိုနိုင်ကတော့စစ်လက်နက်ကင်ဖွဲ့စည်းတွေရဲ့တရားမဲ့လို့ရကြောင်းရကြေးလိုက်မိမိကိုယ်ကိုခုခံကာကွယ်ကြရမယ်လို့ပြောသွားပါတယ
်မေးကြရှိတယ်အခုကဘာဘလို့တရားစီရင်ရေးလဲကမ္ဘာမန္တလေးမှာဒီစိတ်ပိုင်းကြမှာလူဟာမျိုးပြဒီတူတပားရဲ့ရိုက်ရွာအိမ်ထဲကဝင်ပြီးတော့ဖမ်းရင်းတယ်ဟလာမလုပ်ပါနဲ့လို့တောင်းပါနဲ့ဒီအတော်ကြီးကိုနေရာချင်းပြစ်တတ်လိုက်တယ်ဆိုတာမျိုးကဘာမှယုံတင်စစ်ဆေးမှုတော့မရှိဘူးကြဆိုတော့တရားစီရင်ရေးတော့ဘုရုတရားစီရင်ရေးတယ်ဆိုတော့ရှိတာဟောတာဒါကြီးနေရာကြည့်ရအောင်အဲ့တော့မိမိကိုခုခံကာကွယ်ဖို့ဆိုတဲ့နေရာမှာကျွန်တော်တို့အရင်ကပြောထားတဲ့ရက်ကြီးအုပ်ချုပ်ရေးတွေရက်ကြီးကာကွယ်ရေးအစဉ်သိပြုထားပါဆိုတော့ဒါတွေတော့
လက်ရှိအဖြစ်တော့ရန်ကုန်နိုင်ငံအပအဝင်မြို့နယ်6မြို့နယ်မှာစေုပ်ချွေကြီးညာထားပြီးမြေအားအများစုမှာတက်ဆိုင်ရက်ကွက်လိုက်ကုထုကုထလူညုံရေးစီမံတွေပို့ပြီးတော့ဆောင်ရွက်လာကြတယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 1553တုံည5.25kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင်။အမေရိကန်ပြည်သူတန်ပေါင်းများစွာကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးရေးလုပ်ငန်းအရှိန်ကောင်းနေပေမဲ့ရောဂါကူးစက်မှုမြင့်မားနေစေဖြစ်တဲ့ဆိုတာကိုသတိထားကြရမှာဖြစ်တဲ့အကြောင်းအမေရိကန်ကူးစက်ရောဂါကျွမ်းကျင်သူဒေါက်တာအန်တိုနီဖောင်စီကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။NBC ရုပ်သံနဲ့ Meet the Press အစီအစဉ်မှာနေ့စဉ်ကူးစက်တီးပြူလူနာ6ကောင်းဝင်ကျင်ရှိနေပြီဆိုရင်နောက်ထပ်အရှိန်အဟုန်နဲ့တိုးလာတဲ့အန်ဒီရဲ့အမြင်ရှိပါတယ်လို့သူကပြောခဲ့တာပါ။ဒါကြောင့်နှာခေါင်းစည်းမဖြစ်မနေတတ်တာလို့စီကန်းတွေလိုက်နာကြဖို့လဲတိုက်တွန်းသွားပါတယ်။ကမ္ဘာပိုးကူးစက်ခံရသူပေါင်း120ရှိတဲ့အထက်အမေရိကန်ကပိုးကူးစက်တီးပြူလူနာ 24.9% သန်းရှိပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ပင်တဂွန်စစ်ဌာနချုပ်ဂျီကဲအော့စတင်တို့ဟာပစိဖိတ်တစ်ဖက်ကမ်းမိဖက်နိုင်ငံတွေဖြစ်တဲ့ဂျပန်၊တောင်ကိုရီးယားနိုင်ငံအကောင်ဆောင်တွေနဲ့ဒီသတင်းပတ်ထဲတွေ့ဆုံဖို့ရှိပါတယ်။သမ္မတဘိုင်ဒန်ဦးဆောင်တဲ့အမေရိကန်အစိုးရအဖွဲ့ရဲ့ပထမဆုံးပင်လယ်ရွာခီးစဉ်ဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာဂျပန်နိုင်ငံသားရေးဝန်ကြီးတိုရှိမီဆိုမိုတက်ဂီနဲ့ကာကွယ်ရေးဝန်ကြီးနိုဘိုအိုကီရှီရိုနဲ့အင်ကာနေမှာတွေ့ဆုံပြီးတောင်ကိုရီးယားကိုဗုဒ္ဓဟူးနေ့မှာခရီးဆက်ပါမယ်။သူတို့ရဲ့ပထမဆုံးနိုင်ငံသားခရီးစဉ်တွင်အခုလိုဂျပန်နဲ့တောင်ကိုရီးယားတို့ကိုပထမဆုံးသွားရောက်တာဟာအာရှအရှေ့မြောက်ပိုင်းဒေသတွေပေါ့အမေရိကန်သမ္မတရဲ့လုံခြုံရေးရထက်မအေးမှုကိုထင်ဟပ်နေတာဖြစ်ကြောင်းလေလာသုံးသပ်သူတချို့ကပြောကြပါရယ်။သမရဂျိုးဘိုင်ဒန်ကသူအာဏာရပြီးနှစ်လမပြည့်ခင်မှာတရုတ်အဖော်ထားတဲ့ Trump ရဲ့ PR တွေကိုအလင်းစလိုမရုပ်သိမ်းခဲ့ပဲသွင်းကုန်ကုန်စည်းကမ်းတွေကိုဆက်လက်ထားရှိတာထိုင်ဝမ်ဒီမိုကရက်အစိုးရကိုထောက်ခံကြောင်းပြောတာနဲ့သမရရှိချင်းချင်းရဲ့ဟောင်ကောင်နဲ့ရှင်ကျန်းဒေသတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေပေါ်ပြစ်တင်ရှုံချတာတွေလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်နဲ့အင်ဂျူရောအမျိုးသားလူကြုံရေးအကြံပေးဂျိတ်ဆူလီဗန်တို့ဟာဒီသတင်းပတ်နှံပိုင်းမှာတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနိုင်ငံသားရေးဗဟိုကော်မရှင်ညွှန်ကြားရေးမှူးယန်ကြီးချီရိုနဲ့လည်းအလက်စကားပြင်းနဲ့ encourage မျိုးမှာတွေ့ဆုံကြဖို့ရှိပါတယ်။ဒါပြင်နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့ဂျပန်နဲ့တောင်ကိုရီးယားခီးစဉ်တွင်မြောက်ကိုရီးယားခေါင်းဆောင်ကင်မဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးပွဲတွေပြန်ဖြစ်ရေးအဖြေရှာကြဖို့ကလည်းသူတို့ရဲ့ပုံရိပ်မှန်းချက်ဖြစ်ပါလေရှင်။
တရုတ်အနေနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်နေရာကိုသူတို့ဖိုင်အဖြစ်တရားဝင်ပြုလုပ်နိုင်မဲ့ပင်လယ်ရေကြောင်းဆိုင်ရာဥပဒေတရားပြဋ္ဌာန်းဖို့ပြင်ဆင်နေတယ်လို့လေလာသူတွေကပြောပါတယ်။ဒီရေပြင်ပိုင်နက်ကိုဥပဒေနဲ့အညီအခိုင်အမာကာကွယ်သွားရမယ်လို့အဲ့ဒီအဆိုပြုချက်ထဲဖော်ပြထားပါတယ်။ဘရူနိုင်းတရုတ်မလေးရှားဖိလစ်ပိုင်ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေဟာဟောင်ကောင်ကနေဘော်နီယိုကျွန်းအထိရှည်လျားတဲ့ပင်လယ်ပြင်အစိတ်ပိုင်းသီးသီးကိုသူတို့ပိုင်ဆိုင်ကြောင်းကိုစီပြောနေကြတာပါအခုလိုပိုင်နဲ့ငင်းပွားနေတဲ့ကီလိုမီတာ 3.5 သန်းပတ်လည်အကျယ်ဝန်းရှိတဲ့ရေပြင်ဧရိယာဟာငါးအများပြားရှိပြီးသင်္ဘောတွေဖြတ်တန်းသွားလာရလမ်းကြောင်းဖြစ်သလိုပင်လယ်အောက်ကြောက်ဖြစ်ရုပ်ကျွင်းလောင်စာကုန်ကျန်းတွေကျွယ်ဝရနေရာလည်းဖြစ်ပါရဲ့ရှင်မလ14ရက်နေ့မှာကျင်းပခဲ့တဲ့ Grammy ဆုပေးပွဲမှာ American Soul ဖြစ်တဲ့ Taylor Swift နဲ့ Billie Eilish တို့ဟာအမြင့်ဆုံးဆုတွေရခဲ့ပါတယ်။ Beyoncé ကလည်း Grammy ဆုသမိုင်းမှာဆုအများဆုံးပိုင်ရှင်ဖြစ်လာခဲ့ပါတယ်။ Taylor Swift ရဲ့ Folklore တိတပြားဟာအကောင်းဆုံးတပြားဆုရသွားလို့ဒါဒီဆုကို၃ချိန်ရတဲ့ပထမဆုံးအမျိုးသမီးအဆိုရှင်ဖြစ်သွားပါတယ်။Billie Eilish ကတော့ Everything I Wanted ဆိုတဲ့တေးတပြားနဲ့အကောင်းဆုံးအသံသွင်းတပြားစုရခဲ့တာပါ Beyoncé ဟာဒီနှစ်မှာ Grammy ဆု၄ခုရခဲ့ပြီးစုစုပေါင်း Grammy ဆု28ဆုပိုင်ရှင်ဖြစ်လာပါတယ်ကျင်းပနေကြ Grammy ဆုချီးမြှင့်တဲ့ပုံစံမျိုးမဟုတ်ဘဲအယိုးရှင်ဆုံးကျင်းပသွားတဲ့ဒီဆုပေးပွဲမှာကမ္ဘာကျော် K-pop အဖွဲ့ BTS ကသူတို့တစ်ကြိမ်ရထားတဲ့ဆုတွေကိုရမသွားခဲ့ပေမဲ့သူတို့ရဲ့ပထမဆုံးအင်္ဂလိပ်လိုဆိုတဲ့ Dynamite တခြင်းနဲ့ Grammy ပွဲအပိတ်မှာတောင်ကိုရီးယားကနေဖျော်ဖြေသွားခဲ့ပါရဲ့ရှင
်ထိတ်တန့်ရောက်တဲ့တွေကိုကိုသားမြုပ်ဦးနဲ့မခွာမျိုးတို့ကြီးညာပေးခဲ့တာပါရှင်VOA မြန်မာပိုင်းရဲ့ဒီမတ်လ15ရက်တနင်္လာနေ့ညဘက်အစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင်။မြန်မာနိုင်ငံမှာဒီလက်ကင်ဖုန်းကနေအင်တာနက်ဆက်သွယ်မှုကိုဒီနေ့ညနေပိုင်းကစပြီးတော့အာဏာသိမ်းယူအုပ်ချုပ်နေသူတွေကဖြတ်တောက်ထားပါတယ်။နေပြည်တော်မှာသမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့အမှုရုံးချိန်ဒီနေ့ရှိပေမဲ့လည်းအင်တာနက်ဆက်သွယ်မှုမရလို့ video conferencing နဲ့အမှုကြားနာမှုမလုပ်နိုင်ခဲ့ဘူးလို့ဥပဒေအကျိုးဆောင်ရှင်းနေကြီးဦးခမောင်စောကပြောပါတယ်။လက်ရှိအမှု၄ခုနဲ့တရားစွဲခံထားရတဲ့ဒေါအောင်ဆန်းစုကြည်အတွက်ဥပဒေအကျိုးဆောင်နိုင်ဖို့အတွက်ရှင်းနေကြီးဦးခမောင်စောခွင့်ပြုချက်မရသေးပေမဲ့အကျိုးဆောင်ဖွဲ့တွေကအငြင်းတန်းရှင်းနေဦးယူရချင်းနဲ့ဒေါ်မင်းမင်းဆိုးတို့ကိုအမှုအတွက်ရှင်းနေလိုက်ဖို့ရဲကခွင့်ပြုချက်ပေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်တို့အမှုကိုရှေ့တပတ်ဗုဒ္ဓဟူးမတ်လ24ရက်နေ့ကိုရွှေ့ဆိုင်းလိုက်တယ်လို့ရှင်းနေကြီးဦးခမောင်စောကပြောပါတယ်။ရန်ကုန်မြို့မှာတော့မနေ့ကလက်နက်ကင်တပ်တွေအကြမ်းဖက်တိုက်ခိုက်မှုတိုးမြင့်လုပ်ခဲ့ပြီးတဲ့နောက်မှာမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားပါတယ်။လိုင်သားရ၊ရွှေပြည်သာ၊တောင်တကုံ၊မြောက်တကုံ၊တကုံစိတ်ကန်းနဲ့မြောက်ဥကလာပါမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီမနေ့ကစစ်ရဲတွေရဲ့ပစ်ခတ်မှုကြောင့်တေဆုံထိခိုက်ဒဏ်ရာရသူအများအပြားရှိခဲ့ပေမဲ့လည်းဒီနေ့အများပြားလမ်းပေါ်ထွက်လာပြီးတော့ဆန္ဒပြခဲ့ကြပါတယ်။တရားမျှတမှုအမှန်တရားအတွက်စိုးရိမ်နေကြတာကနေဆန္ဒထွက်ပြရတာလို့ဆန္ဒပြလူငယ်တယောက်ကအခုလိုပြောပါတယ်
။ဆက်အာနာကျစီနေထုတ်ဆောင်နေတာကညီမတို့လုံးဝမနေနိုင်ပါဘူး။အဲ့ဒါကြောင့်ညီမတို့အခုလိုမျိုးလမ်းပေါ်ထွက်လာခြင်းဖြစ်တဲ့ကိုယ့်အတွက်အန္တရာယ်နဲ့ကိုယ့်ရောက်တဲ့ဘာလို့အပြတ်နိုင်လို့အဲ့လိုရှောင်ကျဉ်ပြီးရောပေါ့နော်။
နောက်ထပ်20ကျော်လူငယ်ကလည်းသူတို့အနာဂတ်အတွက်အခုလိုဆန္ဒပြနေတာဖြစ်တယ်လို့ပြောပါတယ်။
မတို့အနာဂတ်ဘက်ကိုညီမတို့ကကြိုးစားရုံးကြရမယ်ဒီစစ်အာဏာရှင်သိမ်းမှုလို့လုံးဝလက်မခံဘူးအဲဒါကြောင့်မလို့ညီမတို့ကအတန်းနဲ့လဲပြတော့ပေါ့နော်ထွက်လာရတာပါဒီခြေထဲမှာလည်းညီမတို့ကပေါ့ဒီမျိုးချင်းရလွားရတာလေရှိရဲ့ညီမကိုယ်တိုင်ဆွဲခံတယ်ထဲပါဘူးပါတယ်ဒါပေမဲ့ညီမတို့အခွင့်အရေးစူးစီးပြီးတော့ညီမကိုပြန်ပြီးကယ်ထုတ်လာတော့ညီမအရင်ကိုပြန်ရောက်လာတာပါဆိုတော့မလမ်းလျှောက်နေရတာပေါ့နော
်မန္တလေးမြို့မှာလည်းပြည်သူအများအပြားဒီကနေ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်လုံကြုံရေးတပ်တွေပြစ်ခတ်မှုကြောင့်ဒီနေ့လဲလှိုင်းသာယာမြို့နဲ့အပြင်မန္တလေးမြို့အောင်ပန်းမြို့အောင်လံမြို့မြင်းကြံမြို့ဂျိုးပင်ကောင်းမြို့တွေမှာတေဆုံထဏ်ရာရသူတွေရှိပါတယ်။ဖေဖော်ဝါရီလ၁ရက်နေ့မှာဆရာနာတိုင်းခဲ့ပြီးတဲ့နောက်လက်နက်ကင်တပ်တွေကဒီဆန္ဒပြပြည်သူတွေအပေါ်အကြမ်းဖက်နှိမ်နှင်းဖြိုခွင်းနေတာမိနစ်တနည်းကနေနေတော့တေဆုံသူတရက်ထဲမှာအများဆုံးဖြစ်ခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကတောင်းဆိုနေတဲ့ကြားကသွေးထွက်တန်ရုပ်ဖြစ်အောင်ဆက်လုပ်နေတဲ့အပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီးရှရာနာဘာဂနာကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံတဲကသူနဲ့အဆက်အသွယ်ရှိသူတွေပြောပြချက်အရစနစ်တနည်းကနေရုံးပရက်အတွင်းမှာတပ်ဖြတ်မှုတွေဆန္ဒပြသူတွေအပေါ်မတရားလုပ်တာတွေဖမ်းဆီးခံရတဲ့သူတွေအပေါ်နှိပ်စက်မှုတွေတည်င်းတွေကိုခြေကွဲစွာတီးခဲ့ရတယ်လို့သူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ဆေးဝင်နှံတွေကိုရဲရဲဆက်ဆက်လှုပ်တာအများပိုင်းအခြေခံဆောက်ဦးတွေကိုဖျက်ဆီးနေတာတွေဟာငြိမ်းချမ်းတည်ငြိမ်ရေးကိုအကြီးအကျယ်ထိခိုက်တယ်လို့အထူးကိုယ်စားလှယ်ရှရနာဘာကနာကပြောပါတယ်ဒေတာတွေနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာပြည်သူတွေအတွက်အတူဒီစီးလုံးမှုပြသပြီးတော့သူတို့လိုလားတဲ့ဒီမိုကရေစီမျှော်မှန်းချက်တွေအကောင့်ထဲပေါ်လာအောင်လုပ်ရမယ်လို့မနေ့ရက်ကဒီကုလသမဂ္ဂတွေ့မှုချုပ်ရဲ့အထူးကိုယ်စားလှယ်ကတုံ့ပြန်ပါတယ်အာဏာတိုင်းဆက်ကောင်ဆောင်တွေဟာအာဏာနဲ့မထိုက်တန်ပဲနဲ့အချုပ်တန်တိုင်းနောက်မှသာရှိတဲ့နယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကလည်းသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားပါတယ်သူတို့စီကငွေကြေးနဲ့လက်နက်စီးဆင်းမှုရအောင်ချက်ချင်းလုပ်ရမယ်သူကတောင်းဆိုသလိုမျိုးဒီကုလသမဂ္ဂအနေနဲ့ဆောင်ရွက်ပေးပါလို့လူခွင့်ရေးဆိုင်ရာအထူးတန်တမန်ကပန်ကြားထားပါတယ်ဒီနေ့မနေ့တုန်းကဒီမလ14ရက်နေ့ကရန်ကုန်တိုင်းလှိုင်သာယာမြို့နယ်ဆက်မှုဆောင်မှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတချို့ဖျက်ဆီးခံခဲ့ရပြီးတဲ့နောက်မှာမြန်မာနိုင်ငံတွေကတရုတ်အကျိုးစီးပွားတွေအတွက်စိုးရိမ်နေလို့တရုတ်နိုင်ငံကဒီကနေ့ပြောကြားပါတယ်
။对中方机构和人员安全受到影响非常关切。中方希望缅方
တရုတ်ပိုင်လုပ်ငန်းတွေနဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးအတွက်တိတ်ကုံစိုးရိမ်နေလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကျောင်းလီကျန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါမြန်မာနိုင်ငံထဲမှာရှိတဲ့တရုတ်လူမျိုးတွေလုံခြုံရေးကိုအကာအကွယ်ပေးဖို့နဲ့အလားတူအဖြစ်မျိုးနှောင်ထပ်မဖြစ်အောင်လို့အစွမ်းကုန်ရှောင်ရှားဖို့အတွက်တရုတ်နိုင်ငံကမျှော်လင့်တယ်လို့ဆိုပါတယ်မနေ့တုန်းကတရုတ်လုပ်ငန်းဆက်ယုံတချို့ဒီဖျက်ဆီးမိရှို့ခံခဲ့ရပြီးတရုတ်ဝန်ထမ်းတွေများစွာတန်ရာရခဲ့တယ်လို့ပိတ်မိတဲ့ဝန်ထမ်းတချို့လည်းရှိတယ်လို့တရုတ်ရန်ကုန်မြို့တရုတ်တန်ရုံးကထုတ်ပြန်ပါတယ်ထိခိုက်ခဲ့တဲ့လုပ်ငန်းအများစုကအထည်ချုပ်လုပ်ငန်းတွေဖြစ်တယ်လို့ဆိုပါတယ်အဲ့ဒီအခြေအနေမျိုးထပ်မဖြစ်အောင်လို့ထိထိရောက်ရောက်ဆောင်ရွက်ကင်တွယ်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြောထားတယ်လို့တရုတ်အစိုးရပြောခွင့်ရကဒီကနေ့ပြောပါတယ
်这次事件性质十分恶劣事件发生后中国驻缅甸使馆
ထိခိုက်တဲ့အခြေအနေဟာတိတ်ကိုဆိုပါတယ်ဖြစ်ဖြစ်ခဲ့ပြီးချင်းမှာပဲတရုတ်တန်ရုံးကဒီမြန်မာနိုင်ငံတွေကတရုတ်လုပ်ငန်းကုန်တယ်ကြီးများအတင်းအပြင်တက်ဆိုင်တဲ့လုပ်ငန်းတွေကိုဆက်သွယ်ခဲ့ပါတယ်။တရုတ်လုပ်ငန်းတွေရဲ့လူပုဂ္ဂိုလ်တွေရဲ့ဒီလုံခြုံရေးကိုဒေသခံရဲတွေအနေနဲ့ထိထိရောက်ရောက်ကာကွယ်ပေးဖို့အတွက်တရုတ်တန်ရုံးကချက်ချင်းတောင်းဆိုခဲ့တယ်လို့တရုတ်အစိုးရပြောခွင့်ရသူကပြောခဲ့တာပါ။ဒီမြန်မာနိုင်ငံမှာနောက်ထပ်သွေးထွက်တန်ရုံးမဖြစ်အောင်ကာကွယ်ဖို့လိုတယ်လို့လည်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအကြောင်းလေးချမ်းကပြောကြားပါတယ်
။我们希望缅甸各方保持冷静克制。从缅甸人民的根本利益出发
မြန်မာပြည်သူတွေအကျိုးအတွက်အားလုံးတည်တည်ငြိမ်ငြိမ်ထိန်းထိန်းသိမ်းသိမ်းလှုပ်ဖို့မျှော်လင့်တယ်လို့ပြောသွားတာပါနောက်ထပ်သွေးထွက်တန်ရုံအဖြစ်တွေမဖြစ်ရေးကိုအဓိကဦးစားပေးကာကွယ်ပြီးတော့တဲမာမှုတွေရှော့အောင်လုပ်ရမယ်လို့လည်းဆိုပါတယ်ဒီမြန်မာပြည်မှာသူနီးသူဟန်နဲ့ဒီဒီမိုကရေစီနီးလန်းကြအသွင်ကူးပြောင်းရေးကိုဆက်ပြီးလှုပ်သွားနိုင်ဖို့ဖွဲ့စည်းပုံဥပဒေပေါင်းတွေကနေပြီးတော့တိုင်ပင်ဆွေးနွေးဖို့လည်းတရုတ်ဘက်ကအလေးထားတိုက်တွန်းနေဆိုတာကိုတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမတ်လ14ရက်နေ့ဟာမြန်မာနိုင်ငံမှာလုံခြုံရေးတွေလက်ချက်နဲ့အသေးအပြအများဆုံးရက်တရက်ဖြစ်ခဲ့ပါတယ်ပြည်သူတွေအပေါ်အကြမ်းဖက်တာကိုဂျပန်အစိုးရအနေနဲ့အပြင်းထန်ဆုံးပြစ်တင်ရှုံချတယ်လို့ဂျပန်ကက်ဘိနက်ဝန်ကြီးအဖွဲ့အတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်မြန်မာနိုင်ငံအခြေအနေတွေကိုစောင့်ကြည့်နေပြီးတော့ဘယ်လိုတုံ့ပြန်မယ်ဆိုတာစဉ်းစားမယ်လို့လည်းဆိုပါတယ
်経済協力や政策の今後の対応については事態の推移また関係各国の対応を踏まえながらそうした動向をしっかり注視
しますမြန်မာနိုင်ငံကအခြေအနေပေါ်မူတည်ပြီးတော့စီးပွားရေးအရာမူဝါဒပိုင်းအရာဘယ်လိုတုံ့ပြန်မယ်ဆိုတာဂျပန်နိုင်ငံကစဉ်းစားမှာဖြစ်ပါတယ်အခုလိုစဉ်းစားနေတဲ့အချိန်ထဲမှာပဲဖြစ်ပေါ်တိုးတက်နေတဲ့အခြေအနေတွေကိုဂျပန်ကစောင့်ကြည့်နေပါတယ်လို့ဂျပန်ကက်ဘိနက်ဝန်ကြီးအဖွဲ့အတွင်းဝန်ချုပ်ကာတိုကပြောကြားသွားတာဖြစ်ပါတယ်ရှင်။မလ14ရက်မနေ့ကရန်ကုန်မြို့မှာလုံခြုံရေးတပ်တွေရဲ့ပစ်ခတ်မှုကြောင့်တေဆုံးသူအများဆုံးရှိခဲ့တာကတော့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်ထဲမှာဖြစ်ပါတယ်။အတည်ပြုထားနိုင်သလောက်50ထဲမှနေတေဆုံးခဲ့ပါတယ်။ဒီနေ့မနေ့အစောပိုင်းကလည်းလှိုင်သာယာမှာအင်အားသုံးဖြိုခွဲမှုတွေရှိခဲ့ပါတယ်။ဒီအကြောင်းကိုတော့မတ်စုမွန်ကဆက်ပြီးတော့အပြည့်အစုံပြောပြပါမယ်ရှင်။
ပြည်ရဲ့ရွေးကောက်ပွဲမှာမဲပြတ်သက်တဲ့အနိုင်ရထားတဲ့အရက်သားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာရက်ပေါင်း53ရက်ကြာခဲ့ပါပြီ။တလာခွဲနီးပါးရှိလာတဲ့အာဏာသိမ်းထားတဲ့အချိန်တွင်မှာအကြမ်းဖက်ဖြိုခွဲပစ်ခတ်မှုတွေကြောင့်တေဆုံးခဲ့ရသူတွေကလည်းယာနဲ့ချီရှိလာပါပြီ။မတရားအာဏာသိမ်းလိုက်တဲ့လူရဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေကတော့အကြမ်းဖက်ပစ်ခတ်မှုတွေကြောင့်မှဆက်ပြီးတော့ရှိနေသေးပါ။အခြေခံလူတန်းစားတွေနဲ့အလုံသမားအင်အားစုအများဆုံးနေထိုင်ရာလှိုင်သာယာမြို့နယ်ကတပိတ်တွေကိုမနေ့ကစပြီးစစ်တပ်နဲ့ရဲအင်အားအများပြားသုံးပြီးလက်နက်ကိုင်တွေဘက်ကပစ်ခတ်အကြမ်းဖက်လာပါတော့တယ်။ဒီပစ်ခတ်မှုတွေကြောင့်မ Maniga dia temari, tesong duga, naze utamane, shigebare. Tesong to rene, tena yadurigo, get hope, bini de. Lumu kuni, denigule, lenakai nebaga, taikai dari, shigebare.
Managaro, di walawa, senai, satanai, winyanoma, tetema. Aungyatrabama, sega loyene, sanagare, kori, pio, kwemi, jaguateri, winyatri, jaguateri, like pani de. ကျွန်တော်တို့ကလည်းအခုဒီနေ့လူနာတဲတဲ့လို့တော့ကျွန်တော်တို့ရက်ထားတယ်ကမနေ့ကလည်းကျွန်တော်တို့ဘက်ကလည်းနည်းနည်းထိတာတွေပြူရှိတယ်ချက်ကွက်ထဲတွေကတော့ခုနှစ်နာရီလောက်ဆိုရင်တော့ဘယ်လိုပြောမလဲလုံးဝအရေးကြီးပုံစံမျိုးပဲဘုကလန်ဒီဘလန်တော့ကူးတန်းလို့မရတော့တဲ့အချိန်ကြီးရက်ကွက်မှာညဘက်ကကင်းနေနေညတော့မိကွက်စီနာမှာ9နာရီ10နာရီလောက်ထိပြင်နေတယ်ညပြူရှိတဲ့ကြောက်ကြီးဟောင်းပါမှာဩစေနာရီ
ကိုလုံခြုံရေးတရားဥပဒေစိုးမိုးရင်နဲ့နယ်မြေအေးချမ်းသာယာရေးကိုပုံမထိအောင်ဆောင်ရွက်နိုင်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဆေးရုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့ပါတယ်ဆေးရုပ်ချုပ်ရေးထုတ်ပြန်တဲ့အထက်မှာလှိုင်းသာယာအပြင်ရွှေပြည်သားနဲ့မြောက်ကလာတကုံးစိတ်ကမ်းမြို့နယ်အပါအဝင်တောင်ငကုံးနဲ့မြောက်တကုံးတို့ကိုပါထပ်တိုးလိုက်ပါတယ်
မနေ့ကတော့အကြဆုံးသူများခဲ့တဲ့လှိုင်းသာယာမြို့နယ်ကိုဒီကနေ့မနက်မှာလည်းမနက်အစောပိုင်းကလေးကအင်အားသုံးဖြိုခွင်းတာတွေရှိခဲ့ပါတယ်လက်လက်ကင်တွေရဲ့ပြစ်ခတ်မှုကြောင့်ဒီကနေ့မှလည်းတေဆုံးသူနဲ့ဒဏ်ရာရသူတွေရှိပြီးသူတို့ကိုကယ်ထုတ်နိုင်မှုအခက်အခဲအတော်ရှိနေပါတယ်လို့လူမှုကူညီရေးအသင်းတစ်ဖွဲ့ကပြောပြပါတယ်ဒီမှာတွေကလည်းဖုန်းနဲ့ဆက်တာပဲကျွန်တော်တို့ကလည်းစိတ်မကောင တို့ကလည်းအကူကြီးတောင်းတော့ပြကျွန်တော်တို့ကလည်းထုတ်ပေးလို့မရဘူးပြအစိမ်မကောင်းအောင်လို့ဘာမှလုပ်ပေးလို့မရဘူးဖြစ်နေတယ်အဝေးရနေဆိုတော့လေသွားလို့မရတာမနေ့ကတော့မျိုးနဲ့ကြက်ချင်းကြီးကပြစ်ခံရခဲ့ပြကျွန်တော်တို့လည်းတရင်ရတယ်ကျွန်တော်တို့ကားတွေလည်းမနေ့ကမှန်ကွဲတဲ့ကားတွေကွဲအဲမှန်ကွဲတဲ့ကျွန်တော်တို့ရသလောက်တော့လုပ်ပေးတယ်ပြဒီနေ့အနေထားကျတော့လုံအောင်ထွက်ကောက်လို့မရတဲ့နေရာဖြစ်နေဘာမှလုပ်လို့မရဘူးသူသရဘဝကနေကိုစီးရတာဘယ်သူမှဝင်လာလို့မရဘူးဖြစ်နေတယ်
ဒီကနေ့တိုက်ခတ်မှုကြောင့်တေဆုံးရသူထံရရသူစီးရင်အတိအကျကိုတော့မသိရသေးပါဘူး။ဆန္ဒပြလူတို့ကိုအကြမ်းဖက်ဖြိုခွဲမဲ့စစ်တပ်နဲ့ရဲရင်အားတွေရောက်မလာနိုင်မှု။လှိုင်းသာယာမြို့နယ်နဲ့ချိတ်ဆက်ထားတဲ့အောင်စရာဂျိုးတရာနဲ့ဘေးနောင်တရာအနီးမှာတော့ရက်ွက်နေပြည်သူတွေဘက်ကအကာအရန်တွေတားဆီးခဲ့ပေမဲ့ဓာရီကိုလက်နက်ကင်တွေဘက်ကမီးရှို့ဖျက်ဆီးခဲ့ပါတယ်။စစ်တပ်နဲ့ရဲတွေဘက်ကအတန်ဘုံရောဘတ်ဂျီနဲ့ကြီစစ်တွေကိုအုံပြုပြီးတော့လက်နက်ကင်အကြမ်းဖက်နေသလိုပြည်သူတွေဘက်ကလည်းသူတို့လိုလားတဲ့ဒီမိုကရေစီရရှိရေးအာဏာရှင်စနစ်ပြတ်သုံးရေးတို့အတွက်ပြည်သူချင်းချင်းအင်အားသုံးပြီးဆက်လက်ဆောင်ရွက်နေကြပါတယ်ရှင်
။မဆုမောတင်ပြတာပါရှင်။ရန်ကုန်မြို့သာမကပါဘူးမန္တလေးမြို့မြင်းကြံမြို့စတဲ့မြို့တွေမှာလည်းဒီကနေ့ပြစ်ခတ်မှုကြောင့်နောက်ထပ်တိုက်ဆုံသူတွေရှိပါတယ်။ငြင်းချမ်းစွာဆန္ဒပြနေသူတွေအပေါ်လက်နက်ကင်တပ်တွေဘက်ကပြစ်ခတ်ဖြိုခွဲမှုတွေပို့ပြီးတော့ပြင်းထန်လာနေတဲ့အကြောင်းကိုတော့မက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင်။မန္တလေးတိုင်းမြင်းကြံမြို့မှာဒီကနေ့မနက်ပိုင်းကကြီအစ်စ်နဲ့ပြစ်ခတ်ဖြိုခွင်းလာကြောင်းတိတ်ဆုံးသူ၅ဦးရှိခဲ့ပြီးစိုးရိမ်ရတဲ့အခြေအနေရှိသူတွေလည်းအများအပြားရှိနေတယ်လို့မြင်းကြံမြို့ကတူကအပြီးဝေးကိုပြောပါတယ
်။မင်းညမှာဖြစ်တာကတော့အမောကျွန်တော်တို့ကအတုဒမဇီကျွန်တော်တို့ကနောက်ဘက်ကနောက်အရှိဘက်ကနေပုံကျွန်တော်အနောက်ဘက်ကိုထွက်မှာပေါ့။သူတို့ကကျွန်တော်တို့ကိုပိတ်ထားတာတပ်ပတ်လေးပိတ်ထားတာကျွန်တော်နောက်မှာလည်းတစ်ဖွဲပါတယ်ကျွန်တော်တို့ဘေးမှာလည်းတစ်ဖွဲပါတယ်ကျွန်တော်ရဲ့အရှိမှာလည်းတစ်ဖွဲရှိတယ်မှာ။ဒါကျွန်တော်တို့သူတို့ကိုထွက်မယ်လို့တော့သူတို့ကထွက်ချင်မပေးဘူးမှာတန်းထုပါကျွန်တော်တို့အဲ့တန်းတန်းပြစ်တာပေါ့ကျွန်တော်ဒီမှာတန်းပြစ်တာပေါ့ပြစ်တာမှာအတန်းပြစ်ပြီးတော့ကျွန်တော်တို့ဆိုအဲ့လိုဒိုင်းနာရီနဲ့အဲ့လိုရိတ်ကြီးနဲ့လူတွေဆိုရင်ကျွန်တော်ဆိုရင်ကိုယ်တိုင်ဘေးမှာပွေလာတာကျွန်တော်ဘေးမှာဆို16နှစ်កောင်လေးတယောက်ကိုကျွန်တော်ပွေလာပွေလာတာမှာကွန်ဖိုင်းရတော့မှဟို5ယောက်ဗျ30ထဲမှာစိုးရင်ရတဲ့လူကတော့15ယောက်လောက်ဆက်ရှိမယ်မှာအဲ့လိုကြီးဟိုလူမျိုးကြီးစိုးရင်ရတဲ့လူတော့မပါဘူးတကယ်ကွန်ဖိုင်းဖြစ်တဲ့တကယ်ထေသွားတဲ့လူကတော့5ယောက်မှာအခုကျွန်တော်တို့အဲ့လိုမျိုးကြီးဖြစ်ပြီးပြိုခွဲပြီးတော့အခုမျိုးပေါ်မှာလည်းသူကတထိုင်းတိုင်းနဲ့ရက်ွက်တီးတို့ကျွန်တော်တို့လမ်းထိပ်တွေမှာတို့အဲ့လိုမျိုးပတ်ပြင်းနေတာအခုကျွန်တော်ပြုတ်လာတဲ့16နှစ်သား16နှစ်កောင်လေးဆိုရင်ကျွန်တော်တို့ကုတာမှာအိမ်မော်ထဲကိုကုတာလေအဲ့တို့ဘေးအိမ်တွေပေါ့ကျွန်တော်တို့ပြည်သူအိမ်တွေထဲဝင်ပြီးတော့ပြည်သူအိမ်တွေထိကိုကျွန်တော်တို့လိုက်ထူတာမှာ
မြင်းချက်မျိုးမှာပြစ်ခတ်ဖြိုခွင်းမှုတွေကြောင့်တိတ်ဆုံးသူနဲ့စိုးရင်ရတဲ့အခြေအနေရှိတဲ့သူတွေရှိနေပြီးတော့လက်နက်ကင်တွေကဖမ်းဆီးသွားတဲ့သူကတော့2ဦးလောက်ရှိတယ်လို့လည်းဒေသခံတွေကပြောပါတယ်မကွေးတိုင်းအောင်လံမျိုးမှာလည်းဒီကနေ့ပြစ်ခတ်ဖြိုခွင်းမှုတွေကြောင့်တိတ်ဆုံးသူ2ဦးရှိခဲ့ပါတယ်မင်းညာကတပိတ်ပွဲကျင်းပနေတဲ့အချိန်မှာပြစ်ခတ်ဖြိုခွဲမှုတချို့လုပ်ခဲ့ပြီးဒီကနေ့မနက်ပိုင်းမှာတော့တပိတ်စစ်ကြောင်းမစတင်ခင်ကတည်းကလက်နက်ကင်တပ်ဖွဲ့တွေကပြစ်ခတ်ဖြိုခွင်းခဲ့တာဖြစ်တယ်လို့အောင်လံမြို့ကန်ဒေသခံတူကပြောပါတယ
်။ဟိုအောင်လံစီတွေက6ယောက်ရှိတာမှာ2ယောက်ကတော့သုံးသွားပြီ။4ယောက်ကတော့ပြင်းပြင်းမှာပုတ်ပြီးတော့ကုနေတယ်ခင်ဗျ။ဒီညမလေးကညပိုင်းကစတာပေါ့နော်။မလေးကညပိုင်းကညတစ်ခုစင်နွဲနေတယ်ဒီဟိုဆက်ရုံကွက်ထဲမှာညတစ်ခုစင်နွဲနေတယ်ပေါ်တော့လူလေးကိုဟိုကလောင်လေးကနဲ့အပြစ်ခံရတယ်ပေါ့နော်အဲ့လောင်လေးကနဲ့အပြစ်ခံရတဲ့အိမ်ကိုဒီလူလေးကဝိုင်းပြီးတော့ ဒီလိုအဲ့ဒီခဲရင်းနဲ့ပေါက်ရရနေစားပြီးတော့ရက်တက်ခွရလာတယ်။လာတဲ့အခါကျတော့သူတို့သားတယ်။သားတဲ့အခါကျတော့ဒီဘုံနဲ့ကြည့်တော့သူတို့သားပြီးအတန်ဘုံကြီးခွဲတယ်၊မိဘဘုံကြီးခွဲပြီးအညံ့ခွဲရတဲ့ပြိပတ်ဖြစ်တာပေါ့နော်။အခုမနေ့ပိုင်းကျတော့သူတို့ခါရိုက်ပုံမှန်တိုင်းနဲ့ဒီကျောင်းသားတွေဦးဆောင်တဲ့တိုင်းဆက်တာသူတို့ဆက်ကြည့်ရမယ်ဆိုပြီးတော့လူစုနဲ့အချိန်မှာပဲရက်တက်ခွရတန်းခွဲတာပေါ့နော်။လူစုခွဲတာပေါ့။သူတို့ခွဲပြီးတော့အဲဟိုဟာလူတချို့လည်းဖတ်ခံရတယ်လို့သိရတယ်။ဒါပေမဲ့လူတီးကြတော့ကျွန်တော်တို့ဟိုဟာဆင်းရဲမရသေးဘူးပေါ့။အဲ့မှာဟိုကခက်ခဲတယ်နောက်ဆိုင်ကယ်လေးလည်းဘိန်းခံတယ်ပေါ့အဲ့မှာကျွန်တော်တို့လူတွေကပြန်စုပြီးတော့ဝိုင်းတဲ့အခါမှာရက်တက်ခွဲကဒီလိုအဖြစ်ခွင်းတာပဲပေါ့အဲ့လိုမျိုးဘာဘာကြီးတွေလည်းပြစ်တယ်နောက်ပြီးတော့အပံဘုံခွဲတယ်ကြီးစစ်တွေလည်းပြစ်တယ်ပေါ့ကြီးစစ်တွေမပြစ်တဲ့အခါကျတော့လောလောဆယ်တယောက်ကတော့လယ်ဘေးကိုထိပြီးတော့ဆုံးတယ်နောက်တယောက်ကကျတော့ဘိုက်ကိုဆုံချင်းပေါက်ထိပြီးတော့ဆုံးတယ်အဲ၄ယောက်ကတော့တယောက်ကတော့ဘိုက်ပေါက်သွားတယ်တယောက်ကတော့ဆိုးရရတယ်ကျန်တဲ့၃ယောက်ပဲပေါ့နော်၄ယောက်ကတော့လောလောဆယ်ပြေးဆေးဦးမျိုးပို့ပြီးခုနေ
မန္တလေးမှာလည်းဒီကနေ့ပြစ်ခတ်ဖြိုခွင်းမှုကြောင့်လူနှစ်ဦးကြီးထိမှန်ပြီးတော့တိတ်ဆုံးခဲ့ပါတယ်စကိုင်းတိုင်းမုံရွာမြို့မှာလည်းဒီကနေ့ဆနပြပို့လာတဲ့ကားတစ်စီးကိုလက်နက်ကင်တွေကပြစ်ခတ်ခဲ့ပါတယ်အဲ့ဒီပြစ်ခတ်မှုကြောင့်ရေမောင်းတဦးတနက်ထိမှန်ပြီးဆိုးရရတဲ့အခြေအနေရှိနေတဲ့အဲ့ဒီလူကိုလက်နက်ကင်တွေကဖမ်းဆီးသွားတယ်လို့လည်းဒေသခံတွေကပြောပါတယ်မြန်မာနိုင်ငံတွင်ဆက်အနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေနေစဉ်ဆိုးသလိုရှိနေပြီးဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကလည်းနေစဉ်ရှိနေတာပါလက်နက်ကင်တပ်ဖွဲ့တွေကလက်နက်နဲ့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်နိုင်ငံတွင်မှာနေစဉ်နဲ့အမျှတိုက်ဆုံသူဒဏ်ရာရသူတွေမြင့်တက်လာနေပြီးမနေ့ကဆိုရင်ဆန္ဒပြကာလတလျှောက်တရက်တည်းတိုက်ဆုံမှုအများဆုံးရှိခဲ့ပါတယ်ဒါပေမဲ့နိုင်ငံတွင်မှာဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကတော့ဆက်ပြီးအချိန်ကောင်းနေစေဖြစ်ပါရဲ့ရှင်။မခင်ဖြူထွေးဖြစ်ပါရဲ့ရှင်။လက်နက်ကင်တပ်တွေရဲ့နှိမ်နင်းမှုတွေပုံများလာနေချိန်မှာပဲရန်ကုန်တိုင်းရဲကမြို့နယ်6မြို့နယ်မှာစေအုပ်ချုပ်ရေးထုတ်ပြန်ထားပါရဲ့။ဒီလိုထုတ်ပြန်ထားတဲ့အတွက်လုံခြုံမှုမရှိဘူးလို့ခန့်စားနေရတယ်ဆိုပြီးတော့ဒေသခံတွေကပြောပါရဲ့။အပြည့်အစုံကိုတော့ VOA သတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရဲ့ရှင်။
ဆေးအနာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုပြင်းထန်လာနေတဲ့ရန်ကုန်တိုင်းဒေသကြီးမြောက်တကူမြို့နယ်တောင်တကူမြို့နယ်ဒဂုံစိတ်ကမ်းမြို့နယ်နဲ့မြောက်ဥကလာပမြို့နယ်တွေကိုဒီနေ့မနေ့မှာဆေးဥချုပ်ရေးကြီးညာခဲ့သလိုလှိုင်းတရာမြို့နယ်နဲ့ရွှေပြည်တာမြို့နယ်တွေကိုလည်းမနေ့ညကကြီးညာခဲ့ပါတယ်ဒီလိုဆေးဥချုပ်ရေးကြီးညာတဲ့အပေါ်မှာဒေသတွင်းလုံခြုံမှုမရှိသလိုခံစားရကြောင်းရွှေပြည်တာဒေသခံလူ့သမားလူကပြောပါတယ
်တို့ကိုပတ်ဝန်းကျင်မလုံခြုံတော့ဘူးလို့ပဲခံစားရတာပေါ့ကွာလုံလုံမှုရှိတာကကျွန်တော်နားဆက်ရုံမှာမိလောင်လာတာတွေအဲ့ဒါမိလန်တာတွေနဲ့ကျွန်တော်တို့လုံလုံနေဆက်ရုံတွေကတော့ပိတ်သွားတာတွေအခုအဲ့ဒီမင်းကမိလန်တဲ့ကြေကနာလိုင်းမာရရှိကမိလန်တဲ့ကြေကနာတွေနဲ့အားလုံးပြောမယ်ဆိုရင်နေရလာတဲ့လူတွေကအကုန်လုံးကားနဲ့ကြဲကြတဲ့လူတွေကများကုန်ကြတာပေါ့
ဆန္ဒပြဖြိုခွင်းမှုနဲ့သူစေအုပ်ချုပ်ရေးကြီးညာလိုက်တာကြောင့်နေကစေအုပ်လုံသမားတွေနေရပြန်ကြပြီလို့ရှိပီတာဒေသခံလုံသမားကဆိုပါတယ်မနေ့ကတော့ရှိပီတာမြို့နယ်နဲ့လိုင်းတရာမြို့နယ်ကဆန္ဒပြမှုတပိတ်ဖြိုခွင်းခံရပြီလူအများပြားတိတ်ဆုံးခဲ့တယ်လို့စေအုပ်နေုံလည်းမိလောင်ပြည့်စည်သွားပါတယ်နောက်ဆက်သွဲအနေနဲ့စေအုပ်ချုပ်ရေးကြီးသုံးမှုရန်ကုန်တိုင်းစစ်တမ်းနှောက်ချုပ်တိုင်းမှုကိုအာဏာပေးလိုက်ကြောင်းစစ်ကောင်စီတွင်းမှုဒုဗိုလ်ချုပ်ကြီးအောင်လင်းတွေးကလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်ထားပါတယ်စေအုပ်ချုပ်ရေးကြီးညာပေမဲ့စိုးရိမ်စိတ်မရှိဘူးလို့ညဥ်ကလာပါမြို့နယ်ဒေသခံလူကဆိုပါတယ
်ရန်ကုန်လူထုရဲ့စိုးရိမ်စိတ်ကတော့စိတ်မရှိဘူးကြမတောက်တော့ဘူးအထူးဆိုရဲအဖြစ်နေညဥ်ကလာမှာဒီအောင်ကြောင်းမှုတစ်ဖြစ်တယ်တပိတ်ကန်တွေထွက်လာတယ်ဟိုမာကျလောပဲထုတ်ထုတ်ပုံမှန်144ပဲထုတ်ထုတ်မထူးကြလာပါဘူ
းစစ်တပ်ကနေစေအုပ်ချုပ်ရေးကြီးညာလိုက်တဲ့ပုံမှာနိုင်ငံရေးလိမ့်လာသုံးသပ်သူဒီဘောမြွနဲ့ပြည်သူ့လှုပ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကအခုလိုပြောပါတယ
်စေအုပ်ချုပ်ရေးကြီးညာတာကတော့နည်းနည်းတို့ဒီအုပ်ချုပ်ရေးပိုင်းတာဝန်ယူတဲ့စစ်တပ်အနေနဲ့နည်းနည်းပူပြီးတော့မြန်မြန်ဆန်ဆန်ရေးယူဆောင်ရွက်နိုင်တာပေါ့ဆိုတာကအော်အခုဒီတဲ့ဥပဒေတွေဘာတွေကြည့်ပြီးတော့ဆန္ဒပြတဲ့ဒီတွေကိုပြင်နေတာဒီကြည့်ခွဲတာအဲ့ဒါတွေနဲ့ပတ်သက်လို့ဖြစ်စေနောက်တစ်ခါတခြားဖြည့်ဆည်းကိစ္စတွေနဲ့ပတ်သက်လို့ဖြစ်စေသူတို့ဒီဖြည့်ဆည်းတဲ့အခါမှာစိတ်ပြီးတော့ဥပဒေတွေဘာတွေရဲ့ညာမနေရတော့ဘူးပေါ့ဗျာအဲ့လိုကျင့်သုံးမှုအတွက်ကလည်းရန်ကုန်တိုင်းစစ်တိုင်းမှုကိုတာဝန်ပေးထားတယ်ဆိုတဲ့အခါကျတော့သူတူတူရဲ့သဘောထားနဲ့ဒီကိုယ်တိုင်းတို့ဒီမဟုတ်သူကတာဝန်ပြောပေးထားတဲ့ပုဂ္ဂိုလ်ကဆုံးပြနိုင်တယ်ဆိုတော့နည်းနည်းပို့ပြီးတော့မြန်မြန်ဆန်ဆန်တိတိယယောက်ဖြစ်တာပေါ့နော်ဆိုတော့အဲ့ဒါအပြင်သူကပို့ပြီးတော့လည်းကြမ်းကြမ်းတမ်းတမ်းဖြစ်လာနိုင်တာပေါ့ကြမ်းကြမ်းတမ်းတမ်းဖြစ်လာမယ်တတ်တဖြတ်တာတွေနော်အဲဒီပြစ်တာခတ်တာတွေပို့ပြီးတော့ချိုးလာနိုင်တာပေါ့
အခြေခံဥပဒေပုံမှန်၄၉ရမာရှယ်လောလူခေါ်တဲ့စေအုပ်ချုပ်ရေးအနာကိုတိုင်းမှုကိုတိုင်ပဲဖြစ်စေစစ်နယ်မြေမှုတွေကိုတာဝန်လွှဲပြီးတော့ဖြစ်စေကျေးဇူးနိုင်တယ်လို့ဆိုပါတယ်
ရန်ကုန်မြို့ချီပီတာနဲ့လှိုင်းသာယာမြို့ပါဝင်တနင်္ဂနွေလို့တနင်္ဂနွေနေ့ရက်ထဲမှာပဲဆန္ဒပြပွဲတွေအတွင်းတေဆုံးလူပေါင်း95ဆင့်မနည်းရှိခဲ့ပါတယ်။ဒီဝိုင်လာတရက်စစ်အာဏာသိမ်းခဲ့ချိန်ကစပြီးတေဆုံးခဲ့သူပေါင်း136ဦးနဲ့ဖမ်းဆီးပြစ်ဒဏ်ချမှတ်ခံရတာ1800ကျော်ရှိနေပြီလို့လည်းနိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးတင်း AAPP ကတရင်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ဒါကတော့ VOA သတင်းတောက်နိုင်ကုန်းအင်တာနက်ပေးပို့တာပါရှင်။မြန်မာနိုင်ငံမှာဒီတက်မတော်ကာကွယ်ဦးစီးချုပ်ဦးဆောင်တဲ့အဖွဲ့ကအာဏာသိမ်းယူအုပ်ချုပ်ခဲ့တဲ့လွန်ခဲ့တဲ့ရက်ပေါင်း40ကျော်အတွင်းမှာဆရာနာရှင်ဆန့်ကျင် 32ပြတူ130ကျော်ပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးတော့2000တရာကျော်ဖမ်းဆီးခံရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်။ပျောက်ဆုံးအဆက်အသွယ်ခုချိန်ထိမရသေးတဲ့သူတွေလည်းရှိနေပါတယ်။နေ့စဉ်ဒီသေဆုံးဖမ်းဆီးခံရသူတွေတိုးလာနေတာဟာစိုးရိမ်စရာဖြစ်တယ်လို့ AAPP ရဲ့အဖွဲ့အတွင်းမှ ကိုတိတ်နိုင်က VOA ကိုပြောပါတယ်။မတ်စုမောင်ကကိုတိတ်နိုင်ကိုဆက်သွယ်မေးထားပါတယ်ရှင်။
6ဦးဟာဖမ်းဆီးပြေးခံရတယ်။အဲ့ဒီမှာ396ဦးဟာတန်လွတ်လာနေပြီတော့အနေဆုံးဖမ်းဆီးရတဲ့ခွန်အူဖမ်းဆီးပြေးခံရတယ်ဒီပြောလို့ရပါတယ်။ဒီမနေ့ကဆိုလို့ရှိရင်တရားကျော်လောက်ထပ်ပြီးတော့ဖမ်းခံရတယ်။ဆိုတော့ဒီနေ့ကဆိုလို့ရှိရင်ကျွန်တော်တို့ဖမ်းဆီးခံရတဲ့စီးရင်းတွေထပ်ရလာပြီရှိပါတယ်။ဟိုအနေဆုံးကျွန်တော်တို့1000လောက်ကတော့ဖမ်းဆီးပြေးခံရပြီးတော့
အနည်းဆုံးကျွန်တော်တို့နှစ်ထောင်လောက်ကတော့ဖမ်းဆီးပြေးခံရပြီးတော့ဆရာစာဒီနေ့အထိစာဆုံးသွားတဲ့လူကြီးကတော့တရားသုံးကျော်လောက်ရှိပါတယ်။ဟုတ်ကဲ့ရှင်။အဲ့တော့အခုဒီနေ့အထိဆိုလို့ရှိရင်တေဆုံးသွားတဲ့သူတွေပေါ့နော်လက်နက်နဲ့ထိမှန်တာတွေရှိတယ်။နောက်ဖမ်းဆီးခံရတဲ့တေဆုံးသွားတဲ့လူတွေရှိတယ်။တချို့ဆိုလို့ရှိလို့ရှိရင်လည်းခုချိန်ထိပျောက်ဆုံးနေတဲ့အနေအထားတွေရှိတယ်။ဒီပေါ
ခုထိပ်ပြီးကနေရတာပါလေဆိုတော့နင်းညာမှာအမျိုးသမီးတယောက်အပါဝင်၄ယောက်ကြတယ်ဒါရရတာ50ကျော်လောက်ရှိပါတယ်မန္တလေးမှာနှစ်ဦးကြတယ်သုံးဦးတာရရတယ်ပဲအခုမှာသုတ်ပြီးကောင်းမှာတဦးကြတယ်သုံးဦးတာရရတယ်ဆိုတော့အောက်လမ်းမှာအရသာနှစ်ဦးကြဆိုပြီးတော့၆ဦးတာရရတယ်အောက်လမ်းမှာတဦးကြဆိုပြီးတော့သုံးဦးတာရရတယ်ဆိုတော့ဒီလာကြရအင်းဖေတို့ ပြန်မှာမြောက်ကလာတို့ထက်မှာဒီအကျန်းတဲ့ပြုတ်ခွင်းတွေလည်းသစ္စာမျိုးလေးရှိပါတယ်ဒီစည်းလေးတွေကတော့နေတိုင်းလို့ထပ်တိုးနေကြလေရှိပါတယ်ကျွန်တော်တို့ကတော့တန်းနဲ့တညာတော့ချက်ချက်ပြီးတော့ကျွန်တော်တို့စုံရလာလေးဟိုစည်းရင်းယူလာလေကျွန်တော်တို့လုပ်နေပါတယ်ဆိုတော့ကြံခဲ့တာလည်းရှိနိုင်ပါတယ်ဆိုတော့အများစုကတော့ဒီငင်းကကဌာနပြရင်းနဲ့စေဟောစုကနေပြီးတော့အကျန်းဖက်ထုတ်ခွဲတဲ့ အနေထားနဲ့ဒီလမ်းမပေါ်မှာပဲကြောက်ဆုံးသွားတဲ့လူတွေကအများကြီးပါဆိုတော့တချို့ကတော့ဒါရရရတယ်ဆေးရုံမှာကြောက်ဆုံးတဲ့လူတွေရှိတယ်တချို့ကကြတဲ့ခါကျတော့ဒီတက်ကနေပြီးတော့ဒီတာယာရတဲ့လူကြီးကောက်သွားပြီးတော့ဒီနေ့ထိကြောက်ဆုံးနေတဲ့လူတွေတော်တော်များများ
ခုဆိုလို့ရှိရင်ဒီမြို့နယ်တချို့ပေါ့နော်ဒီစေအုပ်ချုပ်ရေးမာရှယ်လော့ထုတ်ထားတဲ့အနေထားရှိတော့အဲ့ဒီရဲ့အောက်မှာပေါ့နော်ဒီလက်ရှိပြည်သူတွေရဲ့ဒီဖမ်းဆီးချုပ်နှောင်ခံရမှုတေဆုံးမှုအနေထားတွေကရောဘလောက်ထိစိုးရိမ်ကြအနေထားရှိနေပါလဲရှင့်
ဟုတ်ကဲ့ဒီမာရှယ်လော့ထုတ်တယ်ဆိုတဲ့အနေထားကတော့ဒါကတပ်ပြည်တပ်ပြည်ဒီမှာအဆိုးဆိုးအနေထားလို့ပြောလို့ရပါတယ်ဒါပေမ ဒီလူ့အချင်းချင်းမှာသူတို့ရဲ့ဒီလူ့လက်ခွေဆိုတဲ့ကိစ္စဒီလူ့ကိစ္စကြီးရေးဆိုတဲ့ကိစ္စလူ့ခွေရေးဆိုတဲ့ကိစ္စကိုဒီဒီကနေ့ခေတ်လူငယ်တွေကသူတို့ကတော့အဆုံးသူဒီတိုင်ပွဲဝင်သွားမယ်အနေထားမျိုးရှိပါတယ်ဆိုတော့တန်းနဲ့ဒီမျိုးဆက်လေးကလည်းဒီကိုကြရခံခံကာကန္တာကနေပြီးတော့ပါဝင်နေတာကိုတွေ့ရပါတယ်ဒါကြောင့်စေအောင်စုတဲ့မှာကလည်းသူတို့တွေအနေနဲ့ဒီဆက်အာနာသိမ်းမှ
ရှိပါတယ်ဗျ
ဟုတ်ကဲ့ရှင်အဲ့တော့အဲ့ဒီလိုမျိုးအနေထားရှိတဲ့အချိန်မှာဒီဖန်ဆီးခံရတာထိမ့်သိမ်းခံရတာတရားစွဲခံရတာနောက်ပျောက်ဆုံးသွားတာကြာဆုံးသွားတဲ့ဒီပြည်သူတွေနဲ့ပတ်သက်ပြီးတော့ဥပဒေရေးရအရာပေါ့နော်အကူအညီတွေလိုအပ်လာတဲ့ခါကြလို့ရှင်လဲဆက်သွယ်ဖို့ဆိုပြီးပြောထားတာတွေရှိရဲဆိုတော့ ABB နေနဲ့ဘာတွေများကူညီပေးနိုင်မလဲနောက်ဥပဒေရေးရကျွမ်းကျင်ပညာရှင်တွေဘက်ကရောဘာတွေများဝိုင်းပြီးတော့ကူညီပေးနေတာတွေရှိပါလဲရှင်
ဟုတ်ကဲ့ဒီဥပဒေရကျောင်းရင်လည်းဒီဥပဒေပညာရှင်တွေရှိကြလို့ပဲကျွန်တော်စိတ်နေပြီးရှိကြပါတယ်ဆိုတော့သူတို့တွေကတော့အနိုင်တဲ့ဘက်ကနေပြီးတော့အစွမ်းကိုတော့ဒီကုညီဆောင်ရွက်ပေးနေတာကိုတွေ့ရပါတယ်ကျွန်တော် EDB အနေနဲ့လည်းဒီဥပဒေရအကြံပြုနေတဲ့ကိစ္စမျိုးတွေရှိပါတယ်နောက်တစ်ခါကျွန်တော်တို့အချင်းတော်တွေကိုရောက်သွားတဲ့အခါမျိုးမှာသူ့မှာထောက်မကဘယ်လိုတွေ့ရမယ်ဆိုတဲ့ကိစ္စမျိုးတရားယူဆိုင်တဲ့အခါမှာလိုအပ်တဲ့ဥပဒေရေးရာအကူအညီမျိုးစစ်မေအကူအညီမျိုးကိုတော့ကျွန်တော်တို့ဒီ ABB မှာလည်းကျွန်တော်တို့နိုင်စဉ်ထုတ်တဲ့ကျွန်တော်တို့ထုတ်ပြန်ချက်တွေမှာလည်းနောက်ဆုံးမှကျွန်တော်တို့ဖော်ပြတာလည်းရှိပါတယ်ဖွင့်တာတည်းနဲ့ဟိုဒီဥပဒေရေးရာတွေအထောက်အကူပြုနေတဲ့ဒီအဖွဲ့အစည်းတွေကျွန်တော်တက်နိုင်တယ်လို့ထိတ်သိမ်းသွားမဲ့အစီအစဉ်မျိုးတွေကျွန်တော်တို့ဟိုလက်ထားပါတယ်ကြဟုတ်ကဲ့လောလောဆယ်မှာတော့ကျွန်တော်တို့ဒီ ABB ကပေါ်ပြည်သူ့ပါတီမှာဟိုပြည်သူ့ပါတီကဒီဥပဒေရေးရကြောင်းရည်ကြီးရှိနေရောနေတိုင်းလို့ဒီအစ်စိတ်ကောင်အစ်စိတ်ရဲ့ထောင်ချိမှာရှိနေပါတယ်ဆိုတော့ဟိုအစ်စိတ်ကောင်ကိုလာပြီးတော့အာသာသမီးတွေဘောင်သမားတွေကိုလာတွေ့ကြတဲ့ဒီလူများကိုလည်းတရင်ကပတ်တရင်စကားပါပြည်တော်ကတော့အစ်စိတ်ကောင်ချိမှာလည်းဥပဒေအကြံပေးအဖွဲ့လေး AB တာဝန်ဥပဒေအကြံပေးအဖွဲ့လေးရှိနေပါတယ်အချိန်မီဆက်ပြီးတော့ဒီတောင်းနိုင်ပါတယ်ဒီပါလေးကိုတော့ပြောပြပါမယ်ကြ
နိုင်ငံရေးအကျဉ်းသားများကုတီဆောက်ရှောက်ရေးအသင်း AABB အဖွဲ့အတွင်းရေးမှူးကိုတိတ်နိုင်ကိုမတ်စုမွန်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။ဆရာနာသိမှုဆန့်ကျင်တဲ့အကြမ်းမဖက်အာဏာထိစံရေး CDM နှုတ်ရှားမှုကိုဆက်ပြီးတော့လုပ်နေကြတဲ့ဝန်ထမ်းတွေအများအပြားမြန်မာနိုင်ငံမှာဆက်ပြီးရှိနေပါတယ်။ CDM နှုတ်ရှားမှုမှာပူးပေါင်းပါဝင်လာတဲ့ရဲဝင်တန်းနဲ့တပ်မတော်သားတွေကတိုင်းရင်းသားလက်နက်ကိုင်နယ်မြေတွေကိုရောက်လာသူတွေနဲ့တဖြည်းဖြည်းများလာနေပါတယ်။ကရင်လက်နက်ကိုင် KNU နယ်မြေတွေကိုရောက်လာသူတွေအကြောင်းကိုတော့ FOA သတင်းတောင်မအေးမာကဆက်ပြီးတော့ပြောပြပါမယ်ရှင်
။ကရင်ပြည်နယ်မှာ KNU ထိန်းချုပ်ရာတပ်မဟာအသီးသီးကိုရဲနဲ့စစ်တပ်ကတပ်မတော်သားတွေခုံလုံလာကြပြီးလက်နက်မဲ့ပြည်သူတွေကိုတပ်ဖြတ်ဖို့ညှို့ချချက်တွေကိုမလိုက်နာကျင်တာကြောင့်သူတို့သဘောဆန္ဒအရလာခဲ့ကြတာဖြစ်တယ်ဆိုပြီး KNU ကရင်လူသားအစည်းအရုံးရဲ့တွဲဖက်အတွေ့အကြုံမှုနဲ့ဖော်လို့ဆောလာထုံးကပြောပြပါတယ်။
သူမိစားရကျွန်တော်ဒီခရိုင်တမတွေမှာလည်းသူမိစားတဲ့ဟိုဆက်တွေတွေရဆက်ဆက်ပြီးတော့ဝင်လာကြတဲ့သူတွေရှိတာပေါ့ဒါဆိုလို့ဆိုတော့ဒီချိန်တွေမှာလည်းချို့တော့တမတော်ဝန်ထမ်းတွေဖြစ်ပြီးရဲဝန်ထမ်းတွေဖြစ်ပြီးရှိနေတဲ့ခဏအမိတ်သူတွေအမိတ်သေးမှုတွေအောက်မှာသူကိုယ်လည်းလည်းကျွန်တော်မခံစားနိုင်တဲ့ခဏဒီမလို့ကျင်တော့တာပဲကျွန်တော်ဒီလူလည်းရှိတယ်လေ
ဆက်ဆ
က်တွေလည်းသူတို့ပြောကြပါတော့ဒီပြန်တဲ့ဆိုင်သူဒီညောင်းချမှုတွေအောက်မှာအမိတ်သေးမှုတွေအောက်မှာကသူတို့မလို့ကျင်တော့ပေါ့နော်ဒါဆိုလို့ဆိုတော့ကိုယ်လက်နဲ့ကကိုင်နာလက်နဲ့ကဒီဒီလိုပဲအကြောင်းမဲ့လက်ရှိကဆက်ဆက်နေရတဲ့ပုံစံတွေကတော့လူသားဒေသပေါ်မှာခံစားမှုတစ်ခုရလဲသိတော့တယ်လို့သူကိုယ်တိုင်လည်းသူစဉ်းစားထုတ်သားနိုင်တဲ့ဒီဖြစ်တဲ့အတွက်ပုဂ္ဂိုလ်နဲ့စဉ်းစားကြည့်တော့ဒါဆိုချက်ပြီးတော့ဆက်လာကြတဲ့လူတွေရှိတာ
ခရီးပြည်နယ်မှာတော့ခရီးပြည်နယ်တပိတ်ကိုပူးပေါင်းလာတဲ့အကြမ်းမဖက်အာခန်းနဲ့လှုပ်ရှားမှု CDM မှာပါဝင်လာတဲ့ရဲရရှိတဲ့ရဲတပ်သားအင်အား190ကျော်ရှိသွားပြီလို့ဆိုပါတယ်ဒါဟာခရီးပြည်နယ်ကရဲတပ်ဖွဲ့ဝင်အင်အားအကုန်ကြီးပါလောက်လာရောက်ပူးပေါင်းခဲ့ကြတာဖြစ်တယ်လို့ကရပိနယ်တပိတ်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ဘက်ကသတောင်းသားခေါင်းဆောင်အောင်ကိုကောင်းထက်ကျော်ကပြောပါတယ
်နောက်ဆုံးကတော့ကျွန်တော်တို့ကဟို190ကျော်ပါပြီဟုတ်ကဲ့ကျေးပဲဗျာဟုတ်ကျွန်တော်ပြည်နယ်ဆိုရင်တော့ဒါကကျွန်တော်ပြည်နယ်ရဲ့အကုန်တလောက်ဖြစ်သွားပြီပေါ့နော်ပြည်နယ်ရဲ့အခုဒီကရပိနယ်မှာရှေမုံနယ်ရဲ့ကတော့နေပြည်တော်ကနေပြီးတော့ပို့လာတယ်အင်အားထပ်ဖြည့်လာတဲ့ရဲတွေပဲဖြစ်တယ်ပေါ့နော်ဒေသခံရဲတွေမဟုတ်ဘူးပေါ့
ရဲရရှိတွေပါဝင်ရဲအများစုဟာ CDN လှုပ်ရှားမှုမှာပါဝင်ကြောင်းသူတို့ကိုယ်ပိုင်လူမှုကွန်ရက်ဆန်နေတာတွေမှာလည်းဖော်ပြကြသလိုတိုင်းရင်းသားလက်နက်ကိုင်နယ်မြေတွေကိုထွက်ခွာသွားကြတာတွေဆန္ဒထုတ်ဖော်နေတဲ့တပိတ်တွေနဲ့ပူးပေါင်းကြတာတွေလည်းရှိနေတာပါသူတို့ဟာရွေးကောက်ခံအရက်သားအစိုးရလက်အောက်မှာပဲအမှုထမ်းလို့တဲ့ဝန်ထမ်းတွေဖြစ်ကြတယ်လို့လည်းကိုကောင်းထက်ကျော်ကပြောပြပါတယ
်အတိအကျတော့ဗမာပြည်မှာကတော့တကယ်ကိုရဲအများစုကတော့ဒီကနေ့ဆရာနာသိမှုသူတို့လက်မခံဘူးသူတို့ကဓမ္မဖီနီးလမ်းကြရွေးကောက်တင်ရောက်တဲ့အရက်သားအစိုးရကိုအလုပ်ကျွေးပြုဖို့တာဝန်ထမ်းဆောင်ဖို့တို့ရဲတပ်ဖွဲ့ဝင်လုပ်ကြတာဖြစ်တဲ့အတွက်ကြောင့်ဒီကနေ့ကာလမှာဒီဆရာနာသိမှုလက်မခံတဲ့ရဲအများစုကတော့စီဒီအန်လုပ်ပြီး
ဒီကနေ့ပြီးတော့ဒီဆက်လာတဲ့ငူစန့်ကျင်ကြတယ်ပေါ့နော်။ရာရှိတွေအဆောက်အအုံပေါ့။အလားတူတိုင်းနယ်ပြည်နယ်အသီးသီးကရဲဝင်တဲ့အများစုဟာအကြမ်းမဖက်အာဏာပြည်ဆိုင်ရေးလှုပ်ရှားမှုစီဒီအမ်မှာပါဝင်လာတာကြောင့်ရဲတပ်ဖွဲ့ဝင်အင်အားတွေနှဲပါလာပြီးစေအုပ်ချုပ်ရေးကောင်စီဟာရဲယူနီဖောင်းဝယ်အတွင်ကြောင်းထားတဲ့စစ်သားတွေကိုတပိတ်ချုပ်ခွဲတဲ့နေရာတွေမှာအသုံးပြုလာကြတယ်လို့လည
တ်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။မလ15ရက်တနင်္လာနေ့ညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။ကျွန်မစုမြတ်မော်မှာ CDM နှုတ်ရှားမှုမှာပါဝင်နေကြသူတွေကို Washington DC area တဝိုက်မှာနေတဲ့လူငယ်တွေဘလို့အကူအညီပေးနေသလဲဆိုတော့ blogger တွေပြောသမျှအစီအစဉ်ကိုမကြခင်မှာနားဆင်ရပါမယ်ရှင်။အခုအရင်တော့အပတ်စဉ်တင်ဆက်ပေးနေတဲ့စီးပွားရေးအစီအစဉ်ကိုအလှည့်ပေးပါရစေ။ဆက်ရုံအလို့ရုံအများစုရှိတဲ့ရန်ကုန်တိုင်းလှိုင်းတာယာဆက်မှုဆောင်မှာတရုတ်ပိုင်လုပ်ငန်းတချို့မီးရှို့ဖျက်ဆီးခံရပါတယ်။ဘယ်သူလက်ချက်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့တရုတ်တန်ရုံဘက်ကတော့တရုတ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့တရုတ်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့အတွက်ဒေသခံရဲတပ်ဖွဲ့ကိုချက်ချင်းတောင်းဆိုခဲ့ပါတယ်။ဒီအကြောင်းစီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်တင်ပြထားပါတယ်ရှင်။
နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ဆက်ယုံအလုပ်ယုံတွေအများစုရှိရာရန်ကုန်လှိုင်းတရားနဲ့ရွှေပြည်သားပါတနင်္ဂနွေနေ့ကဆက်ယုံအလုပ်ယုံတချို့မီးလောင်ခဲ့ပါတယ်စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကတော့ရှို့မီးလို့ပြောပါတယ်ဘယ်သူလက်ချက်လဲဆိုတော့မသိရပါဘူးတနင်္ဂနွေနေ့ကမီးလောင်ခဲ့တဲ့ဆက်ယုံတွေထဲမှာအထက်ကျုပ်ဆက်ယုံတွေအများစုဖြစ်ပြီးဓာတ်မြေဩဇာဆက်ယုံလည်းပါပါတယ်ရွှေပြည်သားမျိုးကအထက်ကျုပ်ဆက်ယုံတစ်ခုမီးလောင်နေတာကို Facebook လူမှုကွန်ရက်ကနေဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တာမှာလမ်းသွားလမ်းလာတွေအန္တရာယ်မဖြစ်အောင်အရက်သားတွေကကူညီခဲ့ကြတာပါဆိုရာမိုရာအထက်ကျုပ်ဆက်ယုံလို့ဓာတ်ရိုက်ထုတ်လွှင့်ပြသခဲ့သူကပြောတဲ့ဆက်ယုံတစ်ခုလုံးနှီးပါမီးလောင်ခဲ့ခြင်းရောက်မှမိသက်ကတစီရောက်လာတာကိုလည်းတွေ့ရပါတယ်ရွှေပြည်သားမှာဆိုရာမိုရာအထည်ချုပ်ဆက်ယုံ JCK အထည်ချုပ်ဆက်ယုံနဲ့တခြားအထည်ချုပ်ဆက်ယုံတခုလည်းမီးလောင်တယ်လို့ဒေသခံကပြောတာကိုလည်းအဲ့ဒီ Facebook Live မှာတွေ့ရပါတယ်ဆက်ယုံအလုပ်ယုံတွေအချက်ချဖြစ်တဲ့လိုင်းတရားမှာတော့လုံသားအများစုပါတဲ့တပိတ်တွေတနည်းအနေနဲ့ကကြီအစ်စ်နဲ့ပြစ်ခတ်ဖြိုခွင်းတာပါဝင်စစ်တပ်ရဲ့ရဲကအင်အားသုံးနှိမ်နင်းတာကြောင့်အ ਨੇ ဆုံးလူ22ဦးသေဆုံးရာကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ခဲ့ပါတယ်။ဆက်ယုံတချို့လည်းမီးလောင်ပါတယ်။အလားတူပဲဘသူလက်ချက်ဆိုတာတော့မသိရပါဘူး။လိုင်းတရားက Global Fashion အထည်ချုပ်ဆက်ယုံ၊ဝေကြည်အထည်ချုပ်ဆက်ယုံ၊ရွှေနဂါဓာတ်မြေဩဇာဆက်ယုံ၊ Yuan Hao အထည်ချုပ်ဆက်ယုံ၊ Sanma Tech အထည်ချုပ်ဆက်ယုံတို့မီးရှို့ခံရတယ်ဆိုပြီးစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီထိန်းချုပ်ထားတဲ့မြမရုပ်တံကကြေညာသွားပါတယ်။တစ်ချိန်တည်းမှာပဲလိုင်းတရားနဲ့ရွှေပြည်သားကလည်းစစ်အုပ်ချုပ်ရေးမာရှယ်လော့ထုတ်ပြန်ခဲ့ပါတယ
်။ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်မူအာရန်ကုန်တိုင်းစစ်ဌာနချုပ်နေမည်ဖြစ်သည့်ရန်ကုန်တိုင်းဒေသကြီးလှိုင်းတာယာမြို့နယ်နဲ့ရွှေပြည်သာမြို့နယ်များအတွင်အုပ်ချုပ်ရေးနှင့်တရားစီရင်ဆိုင်ရာဆဲအုပ်ချုပ်ရေးမာရှယ်လော့အာဏာကိုကျင့်သုံးရန်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419အရအနှင်းလိုက်သည
်လှိုင်းတာယာမှာတရုတ်စီးပွားရေးလုပ်ငန်းတွေဖျက်ဆီးလူရဲ့မီးရှို့ခံရကြောင်းမြန်မာဆိုင်ရာတရုတ်သယုံပြောခွင့်ရကတနင်္ဂနွေနေ့မှာပြောပါတယ်အဖြတ်အမှောက်လုပ်သူတွေကဖျက်ဆီးလူရဲ့ပြီးမီးရှို့တာဖြစ်ကြောင်းတရုတ်ဝန်တန်းတွေလည်းဒဏ်ရာရပြီးပြိမ့်မိနေကြောင်းပြောဆိုပေမဲ့ဒီအချက်ကိုတော့ VOA အနေနဲ့တီးတန့်အတိမပြုနိုင်ပါဘူးတရုတ်လုပ်ငန်းတွေနဲ့တရုတ်နိုင်ငံသားတွေကိုလုံခြုံရေးယူပေးဖို့ရဲတပ်ဖွဲ့ကိုတောင်းဆိုခဲ့ကြောင်းလည်းတရုတ်တန်ရုပ်ပြောခွင့်ရရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါပေမဲ့ဆန္ဒပြသူတွေတေဆုံးထိခိုက်ဒဏ်ရာရရှိမှုကိုတော့ထည့်သွင်းပြောဆိုတာမရှိပါဘူးမြန်မာဆီယနာတိမ့်မှုနဲ့ပတ်သက်ရင်ပြည်တွင်းရေးသာဖြစ်တယ်လို့တရုတ်ဘက်ကအခိုင်အမာပြောဆိုထားတာပါ
中国对缅友好政策面向全体缅甸人民
中国同。人民银行对企业对不老百姓的老百姓，只有密码十三亿个面点面，只有一百片七角肉，现在多买不好的了。人民呢，吃起人民货，不往上月木个面点也，只有一五点七角来表来买好货了。只有那个在文具厂那表会呀，上里讲个，买了三年的个表数多了吧？ 谁拿对木哈？你妈比如伊打皮带，说的只有伊一点表示结果。谁拿对三件里的比如伊不搞，不会么加吧不？大将谁拿对看下别人闹，只有等用些嘛多皮才拿别加吧嘞？只有不搞罗谁拿对拿个都罗超看嘞，说那个尼玛嘞？他比咩天天包包干过小吃啦么西吧不？ 今年的年假，只有使用的就米粮币7000多的路出来的，密码三亚只有等用表官也突变成马肉，只有密码西伯爷工作一码，那派九十岁的木阿拉古去看病，密码比都的九十一个，只有个雷贝的路破变完的。来大家使用的米粮木古打开看下木路，只有等用个东龙币，第二码首页，他就使用个密码中比较，第二他就龙安对码首页密码老大等的级别路比他拉路破变完的。 如果工业费少嘛，突变差嘞，你们人家三亚第二单用业绩业绩奥马罗，马车被对方李长贵老师比，秘书卡罗门内得得的报名马车被办嘞，来大家马皮带给上马第二月西伯爷龙安队个撇西看亚拉哈收银，带个收银变成嘞，就第二个都能买嘞，就能对个抛头别被我来当数他办嘞。 特别买第二龙安队个米小木呢，不得了了，别破西别杜卡嘛，大文西江表叔么差的吧不？现在等别人闹，龙安队没对门人骗你钱嘛，第二排个云南的八万单位白兰谷，龙江也被捕，对，你妈识得个带动他的，西威没等的过来报价出去吧的。 别个的人把中国那批罗干，人家家业文具厂那永久嘛，都提了人家业木就五千一个，怕是得给上下来。第二些呢，本来一些水泥木的人报价木呢来十三万呢，路，人家些没得苦个，费用一个不要话的。提报价出来的，人家家业三亚是为发展的马路，人家屁股撇撇丢屁股对等他的，现在呢，他把我单位白兰队龙江阿家国北部，人家识得个丢个当数他了吧？
现在的三件三那边某人嘛，阿那的我就一讲是白讲，因阿东平内拉拉呢，诸位，你们那个追阿掉西伯爷龙安的一波，前朝一大只对下来，龙木工业米的阿瑞嘛，天大面大追来下巴的些。麦登一台新鲜的，现在西伯爷新鲜批巴的些，酷拉布罗格的表的面新鲜来吧。 မြန်မာနိုင်ငံကဒီCDF လှူရှာနေသူတွေအတွက်ဝါရှင်တန်DC အေရီးယားမှာနေထိုင်ကြတဲ့မြန်မာလူငယ်တွေကအလွန်ငွေကောက်ခံပြီးတော့လိုအပ်တဲ့ပံ့ပိုးကူညီမှုတွေကိုလုပ်ပေးနေပါတယ်။အလင်းရောင်လူငယ်များဆိုတဲ့လူငယ်အဖွဲ့ကဆရာနာရှင်စနစ်ကိုစတင်နေကြသူတွေအတွက်တန်နိုင်တဲ့ဘက်ကနေကူညီပေးနေတဲ့အကြောင်းဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရခြင်း။ မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုကန့်ကွက်ပြီးတော့အကြမ်းမဖက်အာဏာပိုင်ဆိုင်ရေးCDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ဝန်ထမ်းတွေအတွက်နိုင်ငံတကာမှာရောက်နေကြတဲ့မြန်မာပြည်သူတွေကထောက်ပံ့ကူညီနိုင်ဖို့တန်နိုင်တဲ့ဘက်ကကြိုးစားနေကြပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်DC အေရီးယားမှာနေကြတဲ့အလင်းရောင်လူငယ်များဆိုတဲ့မြန်မာလူငယ်အဖွဲ့ကလည်းအလွန်ငွေတွေကောက်ခံပြီးတော့မြန်မာနိုင
ကျွန်တော်အခုလက်ရှိမှာပေါ့နော်ဒီအလင်းရောင်လုပ်ငန်းများဖွဲ့ရနေပြီးတော့မှဒီပြပရောက်မြန်မာမိသားစုတွေကျန်နေပြီးတော့မှာကောက်ခံရရှိထားတဲ့လုပ်ငန်းတွေနဲ့ဒီစီဒီအနှုတ်ရှားနေတဲ့သူတွေစီကိုအဓိက
ပန်ဘိုးကူညီပေးနေရဖြစ်ပါတယ်ခင်ဗျာ
ပန်ဘိုးကူညီပေးနေတယ်ဆိုတဲ့အခါမှာပေါ့နော်ဘယ်လိုကူညီမျိုးတွေကိုပေးနေတာပါလဲငွေကြေးထောက်ပံ့ဖို့ပေးတာလားစားရေးတောင်ရေးပေးတာလားဆိုတာကိုလည်းပြောပြပါလားရှင့်
ဟုတ်ကျွန်တော်နှစ်ပိုင်းရှိပါတယ်ခင်ဗျာနှစ်ပိုင်းရှိတယ်ဆိုတာလည်းအဓိကကတော့ရေးပြန်မှာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုပဲကျွန်တော်တို့ကအဓိကသူတို့တွေရဲ့ဟ di mewajib bampu ni ni lay pi dah ba. Terus lusa mula ni, ဒီဟိုထောက်ပံ့ဟိုအစားတောက်ထောက်ပံ့ပေးတဲ့ဟာမျိုးပေါ့ဥမာစံစီစားဝယ်ပြီးတော့မှထောက်ပံ့ပေးတဲ့ဟာမျိုးကျွန်တော်မှမန္တလေးအမြေထားဝန်အတွက်ဆိုလို့ရှိရင်ကျွန်တော်စံစီစားထောက်ပံ့ပေးတဲ့အစီအစဉ်တွေပါပါတယ်ပြီးလို့ရှိရင်နေပြီးတော့ပဲအချမ်းမှာတော့ဒီဟိုဒီစီဒီယမ်ဝင်တဲ့ဝန်ထမ်းတွေကိုဟိုဒီဟိုနေစရာအတွက်အစီအစဉ်ပေးတဲ့ဟာမျိုးပြီးလို့ရှိရင်စီဒီယမ်ဝင်တဲ့ ဒီနေ့ပါတယ်ငွေကြေးထောက်ပံ့မှုနဲ့ပြီးလို့ရှိရင်အစားအသောက်ရပြီးလို့ရှိရင်ဟိုလမ်းခီးဟိုပြန်နေလူတွေအတွက်စီစဉ်ပေးတဲ့ထောက်ပံ့ရပေါ့အဲဒီဥစ္စာဒီထောက်ပံ့နေဘယ်လိုလုပ်ပေးတယ်ဘယ်လိုမျိုးဆုံးဖြတ်တယ်ဆိုတာတော့ဒီမြေကြီးမှာလှုပ်ရှားနေတဲ့အဖွဲ့တွေကနေပြီးတော့ပဲသူတို့တွေကဟိုဆုံးဖြတ်ပြီးတော့မှာပဲဟိုအဓိကလှုပ်ရှားပေးကြပါခင်ဗျာကျွန်တော်တို့ကတော့ဒ
CDM လှူရှားနေဝန်ထမ်းတွေကိုကူညီတာဝန်ထမ်းပေါင်း380နီးပါးပေါ့လေနော်ဟို369ယောက်ကိုကူညီထားတယ်လို့သိရပါတယ်ဆိုတော့အဲ့ဒီအကူအညီတွေကရော
ပထမအဆုံးအထိကျွန်တော်တို့ပေးပြီးပြီဆိုလို့ရှိရင်ဒီတွင်းမှာလှူရှားနေတဲ့အဖွဲ့အစည်းတွေရဲ့ contact တွေကို CDM လှူရှားတဲ့အဖွဲ့ကိုဥဆောင်တဲ့လူပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်လည်းအဲ့ဒီအဖွဲ့တွေကခေါင်းဆောင်တဲ့လူပဲဖြစ်ဖြစ်ကျွန်တော်တို့အဲ့ဒီဖုန်းနံပါတ်တွေ contact တွေကိုကျွန်တော်တို့မျှဝေပေးပါတယ်အဲ့ဒါမှမဟုတ်နောက်တစ်ကြိမ်တကယ်လို့တို့တွေ CDM ဆက်လက်ပြီးတော့မှဝင်နေတဲ့ဝင်နေပြီးတော့မှတို့အခက်ခဲရှိတယ်ဆိုလို့ရှိရင်လည်းဒီအဖွဲ့အစည်းတွေကိုတို့ချိတ်ဆက်လို့ရအောင်ကျွန်တော်တို့လှုပ်ဆောင်ပေးထားပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းဒီဘက်ကနေအလူငွေကောက်ခံနေတာကိုဟိုဆက်လက်ပြီးတော့မှလည်းအလူငွေကောက်ခံနေပါတယ်ကျွန်တော်တို့ကတော့ဒီဘက်ကနေ fan ရှိသလောက်ပြည်တွင်းမှာရှိတဲ့ဒီ CDM လှုပ်ရှားနေတဲ့လူတွေကိုဟိုအခက်အခဲရှိနေတဲ့လူတွေကိုကျွန်တော်တို့ကတော့ဟိုဆက်လက်ပြီးတော့မှထောက်ပံ့ပေးသွားဖို့အစီအစဉ်ရှိပါတယ်ခင်ဗျာဒီအဖွဲ့အစည်းတစ်ခုတည်းကိုပဲလှုပ်ရှားနေတဲ့အဖွဲ့အစည်းတစ်ခုတည်းကိုပဲဟိုအမြဲတမ်းထောက်ပံ့ပေးသွားလာဆိုတဲ့ဟာတော့ကျွန်တော်တို့ဒီသူတို့တွေရှိတဲ့အခက်အခဲတွေပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့စဉ်းစားပါမှဖြစ်ပါတယ်ခင်ဗျာ
အခုလိုမျိုးအခက်အခဲတွေရှိတဲ့လူတွေကိုအကူအညီပေးတဲ့အခါမှာပေါ့နော်တကယ်သူတို့လိုနေတဲ့လူတွေရဲ့လက်ထဲကိုရောက်အောင်ပေးနိုင်ဖို့အတွက်ကိုရောကိုထိုက်တို့အနေနဲ့ဘယ်လိုမျိုးစီစဉ်ထားပါလဲရှင
်ဟုတ်ကဲ့ခင်ဗျာဟိုအခုလောဆယ်ကျတော့သူတို့အဲ့လက်တွေ့ဟိုဖီးထဲမှာဝင်ပြီးတော့မှမြေပြင်မှာဝင်ပြီးတော့မှလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့ပဲကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေတယ်ပေါ့နော်ဟိုတချို့နေရာတွေမှာ CDM လှုပ်ရှားတဲ့ဝန်ထမ်းတွေအတွက်အကူအညီပေးတဲ့အဖွဲ့အစည်းတွေနှစ်ဖွဲ့သုံးဖွဲ့ဟိုရောက်ပြီးတော့မှအကူအညီပေးနိုင်တဲ့နေရာတွေရှိသလိုတချို့နေရာတချို့ကြတော့လည်းဝေးပြီးတော့မှအဆက်အသွယ်လောကခက်တဲ့နေရာမျိုးတွေမှာရှိတဲ့ CDM ဝန်ထမ်းတွေကြတော့အကူအညီလုံးဝမရောက်တဲ့အနေအထားတွေမှာရှိပါတယ်ခင်ဗျအဲ့တော့ဒီမြေပြင်မှာလှုပ်ရှားနေတဲ့အဖွဲ့တွေနဲ့ကျွန်တော်တို့တိုင်ပင်ပြီးတော့မှတို့တစ်ဖွဲ့နဲ့တစ်ဖွဲ့ချိတ်ဆက်နိုင်အောင်တို့ကြိုးစားနေကြပါတယ်ကြိုးစားနေပြီးတော့မှအဲ့ဒီအဖွဲ့တွေကနေပြီးတော့မှဘယ် CDM လှုပ်ရှားတဲ့ဒီ site ကိုတော့တို့လူပြီးပြီဘယ်နေရာကိုတော့မလူပါသေးဘူးဆိုတော့data ကိုသူတို့ဟိုအချင်းချင်းဖလှယ်ကြပြီးတော့မှအခုတော့မရောက်သေးတဲ့နေရာတွေစီပို့ပြီးတော့မှကြည်တယ်ပြင်းပြန်ရောက်နိုင်အောင်လို့ဒီပြည်ရင်ကလူတွေကလှုပ်ရှားပြီးတော့မှဆောင်ရွက်နေပါတယ်ခင်ဗျာကျွန်တော်တို့တွေလည်းသူတို့နဲ့အများအားတိုင်ပင်ပြီးတော့မှဒီဘက်ကနေလှုပ်ဆောင်ပေးနေပါတယ
်ကိုထိုက်တို့ကဒီ Washington DC area ပေါ့နော် DC Maryland Virginia ပြည်နယ်ကလူငယ်တွေစုဖွဲ့ထားတဲ့အဖွဲ့ဖြစ်ပါတယ်အဲ့တော့ကိုနဲ့ဒီအဝေးကြီးမှာရှိနေတဲ့မြန်မာနိုင်ငံကလူတွေအတွက်ကိုအခုလိုမျိုးအကူအညီတွေလုပ်နေတာဘာကြောင့်လုပ်ရတယ်လဲဆိုတဲ့အကြောင်းကိုပြောပြပါပါရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ဒီဟိုအဖွဲ့ကတော့ဟိုကျွန်တော်အခုမှထအစပြီးတော့မှဖွဲ့ထားတာမဟုတ်ပါဘူးခင်ဗျာကျွန်တော်တို့ဟိုစားတွေကနေ2015ကလေးကမြန်မာပြည်မှာရေပေးတင်ဖြစ်တဲ့အချိန်ကလေးကပေါ့နော်အဲ့ဒီဒုက္ခဖြစ်တဲ့အချိန်ကလေးကကျွန်တော်တို့မြန်မာပြည်ရေပေးအတွက်ရန်ပုံငွေဒီမှာ2015တုန်းကလည်းရန်ပုံငွေကောက်ပြီးတော့မှဈေးရောင်းပွဲတွေလုပ်ရန်ပုံငွေတွေကောက်ပြီးတော့မှလှူဒါန်းခဲ့ရရှိပါတယ်2019တုန်းကလည်းမြန်မာပြည်ရန်ပုံငွေအတွက်ဒေါခင်ကြီးဖောင်ဒေးရှင်းကိုကျွန်တော်တို့ဟိုဒီပေးပို့ပြီးတော့မှတရားပေးပို့ပြီးတော့မှလှူဒါန်းတာရှိပါတယ်အခုဒီတစ်ချိန်မှလည်းကျွန်တော်တို့ဒီဒီရေးခင်မဖြစ်ခင်ပေါ့နော်မဖြစ်ခင်မှာကျွန်တော်တို့ကိုဗစ်အတွက်ဆိုပြီးတော့မှကျွန်တော်ဒီမှာလူငယ်တွေဈေးရောင်းပွဲလုပ်ပြီးတော့မှဒီကိုဗစ်ရန်ပုံငွေအတွက်ဟိုထဲဝင်ဖို့အတွက်ကျွန်တော်တို့အလူကောက်ခံတာရှိပါတယ်အဲ့ဒီအလူငွေကျွန်တော်တို့မြန်မာပြည်ကိုပို့စီစဉ်နေစဲမှာပဲအခုဒီဆရာနာသိန်းဒီရေးခင်ဖြစ်လာတယ်ပေါ့အဲ့တော့ဒီအခင်းအကျင်းဖြစ်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုမြန်မာပြည်ဒီကိုဗစ်အတွက်ကောက်ထားတဲ့ရန်ပုံငွေတွေကိုလည်း CDM လှူရှားနေတဲ့ဒီဝန်ထမ်းတွေကိုဟိုပံ့ပိုးပေးနေရန်ပုံငွေတွေကိုကျွန်တော်တို့ပေါင်းထည့်ပြီးတော့မှဒါဟိုကူညီပေးဖို့အတွက်ကျွန်တော်တို့ဆုံးဖြတ်ထားတာဖြစ်ပါတယ်ဒီ match last 10ရက်နေ့အထိလူငွေကောက်ခံရရှိငွေကစုစုပေါင်း 3,529 ရှိပါပြီအဲ့ဒီခါမှာကျွန်တော်တို့ကိုဗစ်ရန်ပုံငွေကျွန်တော်တို့ကောက်ခံရရှိငွေ 13,000 ရှိတော့စုစုပေါင်းကောက်ခံရရှိငွေ match last 10ရက်နေ့အထိ 4,300 900ကျော်ရှိနေပြီပေါ့နော်
ဒီကကတော့မြန်မာပြည်မှာစီးရီးယားမွေနဲ့ဝန်ထမ်းတွေကိုဟိုပဲရွေးချက်နဲ့ကူညီတာလဲဆိုတော့အခုအချိန်တွေကဟိုအကုန်လုံးညီပြီးတော့မှဟိုလှုပ်ရှားမှလှုပ်ရှားမှုတစ်ခုဖြစ်မှာအခုလက်ရှိမတီမတရားတဲ့ဒီဟိုအုပ်ချုပ်မှုစနစ်အောက်ကနေကျွန်တော်တို့ရုံးထွက်နိုင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ပြည်တွင်းရဲ့လို့ပြီးပါတယ်လို့မရှိပါဘူးကျွန်တော်တို့ဒီမြန်မာညီကိုတွေတိုင်းရင်းသားညီကိုတွေ
ကျွန်တော်တို့ရဲ့ကျွန်တော်တို့အရာရဟန်းတို့ယုံကြည်ပါတယ်အဲ့တော့အဲ့လိုယုံကြည်မှုနဲ့ကျွန်တော်တို့လှုပ်ဆောင်ရမှာဖြစ်လှုပ်ဆောင်ရတာဖြစ်တဲ့အတွက်ကြောင့်မလို့ဒီတွင်မှာရှိတဲ့ဟိုတကယ်ဒီကကြားတဲ့နေရာတွေမှာလှုပ်ရှားနေတဲ့ပြည်သူတွေကိုကျွန်တော်တို့ဒီပြည်ပမှာရှိတဲ့မြန်မာပြည်သူတိုင်းရင်းသားညီကိုအကုန်လုံးကလည်းဟိုတက်နိုင်တဲ့ဘက်ကနေပြီးတော့မှာပံဖို့ကူညီပေးတဲ့
ပေးထောက်ခံနေပြီးတော့အားလုံးလိုလားတဲ့အခြေအနေဖြစ်လာတဲ့အထိတအားတဲ့ဘက်ကပံ့ပိုးကူညီသွားမယ်လို့ပြောပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါတင်းလာနေတိုင်းထုတ်လွှင့်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်း website Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ရှင်VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေထုတ်လွှင့်တင်ဆက်ပေးနေတာပါ။ဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုအချိန်မရွေးသွားရောက်ကြည့်ရှုသတင်းတွေကိုဖတ်ရှုနိုင်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့မလ15ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဒီနေ့မြန်မာနိုင်ငံကအခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလက်ကင်ဖုန်းကနေပြီးတော့အင်တာနက်ဆက်သွယ်မှုကိုဒီကနေ့နေ့လယ်ပိုင်းကစပြီးတော့အာဏာသိမ်းယူအုပ်ချုပ်နေသူတွေဖြတ်တောက်ထားပါတယ်။နေပြည်တော်မှာသမရအဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အမှုရုံးချင်းဒီနေ့ရှိပေမဲ့အင်တာနက်ဆက်သွယ်မှုမရလို့ video conferencing နဲ့အမှုကြားနာမှုမလုပ်နိုင်ခဲ့ဘူးလို့ဥပဒေကြိုးဆောင်ရှင်းနေကြီးဦးခမောင်စောကပြောပါတယ်။လက်ရှိအမှု၄ခုနဲ့တရားစွဲခံထားရတဲ့ဒေါအောင်ဆန်းစုကြည်အတွက်ဥပဒေအကျိုးဆောင်မှိုင်ဖို့အတွက်ရှင်းနေကြီးဦးခမောင်စောခွင့်ပြုချက်မရသေးပေမဲ့အကျိုးဆောင်အဖွဲ့တွေကအငယ်တန်းရှင်းနေဦးယူရချင်းနဲ့ဒေါ်မမင်းစိုးတို့ကိုအမှုအတွက်ရှင်းနေလိုက်ဖို့ရဲကခွင့်ပြုချက်ပေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်တို့အမှုကိုရှစ်တပတ်ပုတ်တဟူဒီမလ24ရက်နေ့ကိုရွှေ့ဆိုင်ခဲ့တယ်လို့လည်းရှင်းနေကြီးဦးခမောင်စောကပြောပါတယ်။ရန်ကုန်မြို့မှာတော့မနေ့တုန်းကဒီလက်နက်ကင်တပ်တွေအကြမ်းဖက်တိုက်ခိုက်မှုတိုးမြှင့်လုပ်ခဲ့ပြီးတဲ့နောက်မှာမြို့နယ်6ခုမှာဆဲအုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားပါတယ်။လိုင်သာယာရွှေပြည်သားတောင်တကုံမြောက်တကုံတကုံစိတ်ကန်းနဲ့မြောက်ကလာပါမြို့နယ်6ခုမှာဆဲအုပ်ချုပ်ရေးအမိန့်ကိုထုတ်ပြန်ထားတာဖြစ်ပါတယ်။ရန်ကုန်မြို့မှာမနေ့တုန်းကဒီရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်တေဆုံးထိခိုက်ဒဏ်ရာရသူအများအပြားရှိခဲ့ပေမဲ့ဒီကနေ့အများအပြားလမ်းပေါ်ပြန်ထွက်လာပြီးတော့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့မှာလည်းပြည်သူအများအပြားဒီနေ့လမ်းပေါ်ထွက်ဆန္ဒပြကြပါတယ်။လုံယုံရေးတပ်တွေရဲ့ပြစ်ခတ်မှုကြောင့်ဒီကနေ့လည်းရန်ကုန်တိုင်းတိုင်းသာယာမြို့နယ်မှာအပြင်မန္တလေးမြို့အောင်ပန်းမြို့အောင်လံမြို့မြင်းချံမြို့ဂျိုးပင်ကောက်မြို့တွေမှာတေဆုံးဒဏ်ရာရသူတွေရှိပါတယ်။မြန်မာနိုင်ငံမှာဒီတပ်မတိုင်းကာကွယ်ဦးစီးချုပ်ဦးဆောင်တဲ့အဖွဲ့ကအာဏာသိမ်းယူအုပ်ချုပ်ခဲ့တဲ့လူငယ်တွေရဲ့40ကျော်အတွင်းမှာပဲဆက်အနာရှင်စနစ်ဆန့်ကျင်ဆန္ဒပြသူ130ကျော်ပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးတော့2100ကျော်ဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကြီးအကဲများကကူညီဆောင်ရှောက်ရေးအသင်း AABB ကပြောပါတယ်။မနေ့တနင်္ဂနွေကတော့တေဆုံးသူတရက်ထက်အများဆုံးဖြစ်ခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကတောင်းဆိုနေတဲ့ကြားကပဲသွေးထွက်တန်ရိုးဖြစ်အောင်ဆက်လုပ်နေတဲ့အပေါ်မှာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီးရှာနာဘာဂနာကပြင်းပြင်းထန်ထန်ဝေဖန်ပါတယ်ဒေတာရင်းနိုင်ငံတွေအပါအဝင်ဒီနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာပြည်သူတွေနဲ့အတူစည်းလုံးမှုပြသပြီးတော့သူတို့လိုလားတဲ့ဒီမိုကရေစီမျှော်မှန်းချက်တွေအကောင့်ထဲပေါ်လာအောင်လုပ်ရမယ်လို့မနေ့တုန်းကအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကတုံ့ပြန်ခဲ့ပါတယ်အာဏာသိမ်းစစ်ကောင်းဆောင်တွေဟာအာဏာနဲ့မထိုက်တန်ပဲအချုပ်တန်တိုင်းနောက်မှသာရှိတဲ့နယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကလည်းသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားပါတယ်သူတို့စီကိုငွေကြေးနဲ့လက်နက်စီးဆင်းမှုရပ်အောင်ချက်ချင်းလုပ်ရမယ်သူတောင်းဆိုနေတယ်လို့ကုလသမဂ္ဂအနေနဲ့ဆောင်ရွက်ပေးပါလို့လည်းလူ့ခွင့်ရေးဆိုင်ရာအထူးတန်တမန်ကပန်ကြားထားပါတယ်။မနေ့မလ14ရက်နေ့ကတုန်းကဒီရန်ကုန်တိုင်းလှိုင်သာယာမြို့နယ်ဆက်မှုဆောင်မှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတချို့ဖျက်ဆီးခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံကနေကတရုတ်အကျိုးစီးပွားရေးအတွက်တိတ်ကိုစိုးရိမ်နေတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရအကြောင်းလေးကျမ်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံထဲမှာရှိတဲ့တရုတ်လူမျိုးတွေကိုလုံခြုံရေးအတွက်ကိုအကာအကွယ်ပေးဖို့နဲ့အလားတူအဖြစ်မျိုးနောက်ထပ်မဖြစ်အောင်အစွမ်းကုန်ရှောင်ရှားဖို့အတွက်တရုတ်နိုင်ငံကမျှော်လင့်နေလို့ဆိုပါတယ်ရှင်။ VOA မြန်မာပိုင်းရဲ့မတ်လ15ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။
အခုညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့စက်ပိုင်းအင်ဂျင်နီယာကတော့ Charles Demark ဖြစ်ပါတယ်။ကျွန်မကတော့ဆူမြတ်မောမှာမြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကိုVOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook page တွေပေါ်မှာဖော်ပြပေးနေပါတယ်။TV နဲ့ Radio အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းတွေတုံ့တက်ချက်တွေကိုထုတ်လွှင့်ပေးနေပ